Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ် February 23ရက်ဗုဒ္ဓညရေဒီယိုရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေစထုတ်လွှင့်နေပါပြီ။ line meter 1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်နေပါတယ်ခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါဒီညထိတ်တဲရောက်သတင်းတွေထဲမှာတော့မြန်မာပေါ် ICJ အဖြစ်ပြီးဆိုင်ရာတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲခွင့်ရှိတယ်လို့ဂမ်ဘီယာကရှောက်လဲခဲ့ပါတယ်။မြန်မာခရစ်ယာန်ဖွန်တော်ကြီးနှစ်ပါးဖမ်းခံရတယ်လို့လည်းအာရှကက်သလစ်သတင်းကဆိုပါတယ်။ American, Japan နဲ့ Australia တို့ကတော့ Russia ကိုပိတ်ဆို့အရေးယူလိုက်ပါတယ်။ဒီသတင်းတွေနဲ့အပြီးမှာတော့ဒီညအထူးခြားဆုံးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေထဲမှာဆိုရင် ICJ မှာတရားမစွဲဖို့မြန်မာကခြေပတာကိုပြန်ပယ်ချပေးဖို့ဂမ်ဘီယာကရှောက်လဲလိုက်ပါတယ်။NLD နဲ့ SNLD ပါတီတို့ကိုရွေးကောက်ပွဲကော်မရှင်ရေးယူမယ်ပြောတာကို SNLD ကအခုလိုတုံ့ပြန်လိုက်ပါတယ်
။ကျွန်တော်တို့ကသူတို့စီတွားပြီးအစစ်စေးခံဖို့အတွက်အဆင်မပြေဘူး။လုပ်ငန်းသဘောတဘာဝရဆိုလို့ရှိရင်ငွေစင်းစစ်စေးတယ်ဆိုတာကဒီအစစ်စေးခံမဲ့အဖွဲ့အစည်းရဲ့တည်နေရာအထိလာပြီးတော့မှစစ်စေးရမှာပါနော်
။နောက်ရှန်ကရနယ်စပ်မှာတိုက်ပွဲတွေဆက်ပြင်းထန်နေပါတယ်။အခုလိုသတင်းစွာတွေပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးနောက်ဥကျော်စံတာရဲ့မြမရေးဆွေးနွေးကံနောက်အားကစားကဏ္ဍတွေကိုဆက်နาศင်ကြည့်ရှုကြရမှာပါအခုအရင်ဆုံးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုဥတည်မောင်တန်းနဲ့အလိမ္မာတို့ကြောပြပေးပါအောင်ခင်ဗျာ
ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးမှာဂါဗီယန်နိုင်ငံကသူ့ရဲ့တရားစွဲဆိုနိုင်ခွင့်ကိုဒီကနေ့တရင်ကြေညာနေတဲ့အချိန်မှာလျှောက်ထားနေပါတယ်။တနင်္လာနေ့တုန်းကတော့မြန်မာနိုင်ငံဘက်ကအဖွဲ့ခေါင်းဆောင်ဥက္ကူကိုလိုက်နဲ့ရှေ့နေတွေကလျှောက်ထားခဲ့ကြတာပါ။ကနဦးစစ်ဆေးမှုမှာဂမ်ဘီယာနိုင်ငံကတရားစွဲဆိုနိုင်ခွင့်ရှိမရှိကိုမြန်မာဘက်ကအချက်၄ချက်နဲ့ညင်းပွားခဲ့တယ်လို့အဖွဲ့ခေါင်းဆောင်ဥက္ကူကိုလိုက်က VOA ကိုပြောပါတယ်။အဲ့ဒီထက်ကအချက်တစ်ချက်ကတော့ဂမ်ဘီယာဟာအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုစားတရားစွဲဆိုတာဖြစ်ပြီး OIC အဖွဲ့ဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအပြစ်ပြစ်ဆိုင်ရာသဘောတူစာချုပ်ပါလက်မှတ်ရေးထိုးထားတာမဟုတ်ဆိုတဲ့အချက်ဖြစ်ပါတယ်။ကြားပြညွှန်ကြားချက်၄ချက်ထုတ်ဖို့ဂမ်ဘီယာကတရားရုံးကိုတောင်းဆိုစဉ်ကလည်းမြန်မာဟာအဲ့ဒီအချက်တွေကိုလျှောက်ထားတင်ပြခဲ့ဘူးပေမဲ့တရားရုံးကမြန်မာနိုင်ငံရဲ့တင်ပြချက်ကိုလက်မခံခဲ့ပါဘူး။ဂမ်ဘီယာတခြားနိုင်ငံတွေနဲ့အဖွဲ့အစည်းတွေရဲ့ထောက်ခံမှုကိုရယူနိုင်ပြီးဒီအချက်ကြောင့်တော့စာချုပ်ချုပ်ဆိုထားတဲ့တိုင်းပြည်တွေကြားအငင်းပွားနေတာကိုမပြတ်ပြတ်နိုင်ဘူးလို့တရားရုံးက2020 January 23မှာထုတ်ခဲ့တဲ့အမှုအကျဉ်းစာရမ်းမှာဖော်ပြခဲ့ပါတယ်။အမှုကိုမြန်မာကတောက်ကြနေမှာခြေပပြီးဂမ်ဘီယာကလာမယ့်တနင်္လာနေ့မှာခြေပဖို့သတ်မှတ်ထားပါတယ်။မြန်မာကက်သလစ်ဘုန်းတော်ကြီးနှစ်ပါးအဖန်ခါရတယ်လို့အာရှကက်သလစ်သတင်းဌာနကသတင်းထုတ်ပြန်လိုက်ပါတယ်။အဖန်ခါရရတဲ့ဘုန်းတော်ကြီးနှစ်ပါးကတော့ Saint Teresa Literal Mission အဖွဲ့က John Bosco နဲ့ John Paul Rell တို့ဖြစ်ကြပါတယ်။သူတို့ဟာရှမ်းပြည်နယ်ကအိုးအိမ်စွန့်ခွာထွက်ပြေးကြသူတွေကိုအကူအညီပေးဖို့ရှမ်းပြည်နယ်ကိုအသွားလမ်းကစစ်ဆေးခဲ့ပါ February 21ရက်နေ့ကဖမ်းခံခဲ့ကြရတာဖြစ်ပါတယ်။စစ်တပ်နဲ့မဟုတ်မျိုးသားတပ်တို့ကဖမ်းဆီးတာဖြစ်တယ်လို့အာရှကက်သလစ်တရင်ဌာနကပြောပါတယ်။ဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုမသိရသေးပါဘူးလို့ဖဲခုံဖုံးတော်ကြီးကြောင့်ကဆိုပါတယ်။မိုးပြဲမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးရဲသားတွေအိုးအိမ်စွန့်ခွာထွက်ပြေးသိမ်းရှောင်ခဲ့ကြရတာပါ။ကက်သလစ်ဘာသာဝင်တွေဟာတောင်ကြီးကက်သလစ်ဘုရားကျောင်းမှာခိုးလုနေကြရတာဖြစ်ပါတယ်။ဂျပန်နဲ့ဩစတြေးလျတို့ကအမေရိကန်နဲ့တခြားနိုင်ငံတွေလိုပဲရုရှားပေါ်ပိတ်ဆို့အရေးယူလိုက်ကြပါတယ်။ရုရှားကယူကရိန်းကိုလုံးဝအပြည့်စုံကျူးကျော်တိုက်ခိုက်တော့မယ်ဆိုတာကိုလောရက်တွေတိုင်းကပြသနေတယ်လို့နေတို့အတွင်းမှုချုပ်ကပြောလိုက်ပါတယ်။ရုရှားလွှတ်တော်ကသမ္မတပူတင်ကိုနိုင်ငံသားမှာတတ်မြအသုံးပြုခွင့်ကိုအင်္ဂါနေ့ကပေးလိုက်ပါတယ်။ခွဲထွက်ရေးသမားတွေကတီးခြားနိုင်ငံအဖြစ်ကြေညာလိုက်တဲ့ယူကရိန်းရဲ့ပြည်နယ်နယ်နယ်တွေကိုရုရှားတင်ကားတက်ပြီးဝေရောက်သွားကြပါပြီ။ရုရှားကငြိမ်းချမ်းရေးထိန်းသိမ်းမှုတက်တွေလို့ပြောပြီးမြဲအစိုးရနဲ့နယ်ကိုတိုင်းကအဖြစ်ရုရှားကအတိမပြုတ်လိုက်တာဟာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်တံ့ရေးကိုကျူးကျော်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။ဘော်တစ်ဒေသမှာအီတလီနိုင်ငံကတပ်သား800ပါတပ်ရင်းတရင်ကိုချထားလိုက်တယ်လို့ဂျာမနီနိုင်ငံကလည်း F-35 တိုက်လေယာဉ်80နဲ့အပါချီတိုက်ခိုက်ရေးရဟယဉ်20ကိုချထားလိုက်ပါတယ်။ အမေရိကန်သမ္မတဘိုင်ဒန်ကတော့ဒါဟာကာကွယ်ရေးအတွက်သာဖြစ်ပြီးရုရှားကိုတိုက်ဖို့ရည်ရွယ်ချက်မရှိပါဘူးလို့ပြောပါတယ်။ယူကရိန်းမှာတော့သမ္မတကအရန်စစ်တပ်အင်အားကိုစင့်ခေါ်လိုက်ပါတယ်။ရုရှားကဆက်လက်ကျူးကျော်လာပါကိုဟန်တားနိုင်အောင်ဓာတ်တွေပုံပြီးရုရှားအပေါ်ပိတ်ဆို့အရေးယူကြဖို့နိုင်ငံတကာအသိုက်အဝန်းကိုယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကူလီဘာကတိုက်တွန်းလိုက်ပါတယ်။ဂျာမနီနိုင်ငံကရုရှားစီကတဘာဝဓာတ်ငွေကိုနှစ်ဆတိုးဝယ်ယူဖို့လှုံ့ထားတဲ့တငွေပိုက်လိုက်သဘောတူညီချက်ကိုရပ်ဆိုင်လိုက်ပါတယ်ယူကရိန်းကျတဲ့ပေါ်စိုးရိမ်ကြောက်လန့်အောင်အမေရိကန်ကဖန်တီးနေတယ်လို့တရုတ်ကဆွဆွဲလိုက်ပါတယ်ရုရှားပေါ်ပိတ်ဆို့အရေးယူတာကိုတရုတ်ကစတင်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟွာချွန်ယင်းကဗိုလ်ထုနေ့ကပြောပါတယ်တခြားလို့ပြောလာတဲ့တရုတ်ရဲ့ရည်တည်ချက်ကိုပြန်ကောက်ပြီးပြောတဲ့သဘောပါရုရှားကယူကရိန်းနဲ့ဆက်မှာတပ်တွေချထားတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကယူကရိန်းကိုလက်နက်တွေပို့ပေးခြင်းအဖြစ်တင်းမာမှုကိုပိုပြီးကြီးထွားစေခဲ့တယ်လို့သူကဆိုပါတယ်။တရုတ်နဲ့ရုရှားရဲ့ယင်းနှမှုကတရုတ်သမ္မတရှီဂျင်းပင်လက်ထက်မှာပိုပြီးကြီးပါလာခဲ့ပါတယ်။ဒီလစောပိုင်းကပဲရှီဂျင်းပင်ကသမ္မတပူတင်ကိုဘေကျင်းမှာလက်ခံတွေ့ဆုံခဲ့ကြပါသေးတယ်။ယခင်ဆိုဗီယက်ပြည်ထောင်စုတဲကနိုင်ငံတွေမှာနေတိုးကတိုးချဲ့လာတာကိုစန့်ကျင်ခဲ့ကြသလိုထိုင်ဝမ်တရုတ်ပြည်ရဲ့အစိပ်ပိုင်းဖြစ်တာကိုလည်းနိုင်ငံပူးတွဲကြီးညာချက်မှာဖော်ပြခဲ့ကြပါတယ်။ယူကရိန်းနဲ့ပတ်သက်ပြီးနိုင်ငံတကာတင်းမာမှုမြန်မာလာတာကိုအဖွဲ့အစည်းတွေပါဝင်ဆွေးနွေးအဖြစ်ရှာကြဖို့တရုတ်ကလိုလားကြောင်းပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒါပေမဲ့အမေရိကန်ပြည်သင်းတဲ့တခြားနိုင်ငံတွေကရုရှားနဲ့တန်တမာလမ်းကြောင်းကအဖြစ်ရှာဖို့ကြိုးစားခဲ့တာတွေကတော့သူကပြောမတော်ခဲ့ပါဘူး။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 1953ညာလိုင်းထိုမီတာ25 kHz 1783ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ဗီအိုအမေရိကန်တန်ကနေထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမလေးမာပါအိမ်သုံးလျက်စစ်ပစ္စည်းတွေကနေကာကွယ်ရေးဆိုင်ရာပစ္စည်းတွေအထိထုတ်လုပ်ရေးနည်းပညာမှသုံးတဲ့ညှိရှာတတ်ထူနဲ့အခြားအရေးကြီးတဲ့တတ်ထူတွေကိုပို့ပြီးရှာဖွေဖော်ထုတ်နိုင်ဖို့အစီအစဉ်တစ်ရပ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ကာနီကကြေညာခဲ့ပါတယ်။ဒီတတ်ထူတွေအဓိကထုတ်လုပ်နေတဲ့တရုတ်အပေါ်မှီကိုနေရတာတွေရှင်းချဖို့အဆင်ဖြစ်တယ်လို့လည်းပြောပါတယ်။ကားတွေကွန်ပျူတာတွေဖုန်းတွေနဲ့တခြားလျက်စစ်ပစ္စည်းတွေအားလုံးအလားတူစစ်ဘက်ဆိုင်ရာဂျက်တိုက်လေယာဉ်တွေတိစောက်ဖို့မြေရှားတပ်ထုနဲ့လက်တီယန်ခိုးဘတ်တို့လိုတခြားအရေးကြီးတဲ့တပ်ထုတွေလိုပါတယ်။လက်ရှိမှာတော့တရုတ်ကဒီတပ်ထုကဘာစည်းကွက်အများစုကိုထိန်းချုပ်ထားတာပါ။ဒီကနေ့နဲ့မနက်ဖြန်ရဲ့ထုတ်ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံကိုပဲအားကိုးနေမယ်ဆိုရင်ကျွန်တော်တို့ရဲ့အနာဂတ်ကိုအမေရိကန်မှာတိစောက်နိုင်မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကပြောသွားတာပါ။မြေရှားတပ်ထုနဲ့တခြားအရေးပါတဲ့တပ်ထုဒူးဖော်ထုတ်လုပ်ရေးအတွက်ကလီဖိုးနီးယားရှိ MP Material စက်ရုံနဲ့ဒေါ်လာ35တန်းရှိတဲ့စာချုပ်ကိုချုပ်ဆိုခဲ့ပါတယ်။မြေရှားတပ်ထုကရှားပါတဲ့တပ်ထုဖြစ်ရုံသာမကတပ်ထုထုတ်လုပ်ရေးနဲ့တန့်စီရေးမှာပါအတော်လေးခက်ခဲအကုန်ကြများပါတယ်။နောက်ဆုံးထုတ်ပြန်တဲ့အချက်လက်အရဆိုရင်တော့မြေရှားတပ်ထုဒူးဖော်ထုတ်လုပ်မှုမှာတရုတ်ပြည်အမေရိကန်ကဒုတိယလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံစီကို COVID-19 ကာကွယ်ဆေးတန်း60ပေးပို့ဖို့နိုင်ငံတကာအသိုင်းအဝန်းကိုကုလသမဂ္ဂရဲ့မြောက်ကိုရီးယားလူအခွင့်အရေးဆိုင်ရာကြွမ်းကျင်သူကတိုက်တွန်းထားပါတယ်။ကုလသမဂ္ဂရဲ့ကာကွယ်ဆေးညီတူညီမျှရရှိရေး COVAX အစီအစဉ်အပါအဝင်နိုင်ငံတကာ COVID ကာကွယ်ဆေးအကူအညီပေးရေးအစီအစဉ်တွေကိုမြောက်ကိုရီးယားအစိုးရဘက်ကညှင်းဆန်တာမျိုးဒါမှမဟုတ်လှုံ့ဆော်ချက်တွေလှုံ့ဆော်မှုကိစ္စတွေမှာပြတ်ကွက်တာမျိုးတွေရှိခဲ့တာပါ။ COVID ကာကွယ်ဆေးတချို့ကိုလက်ခံရရှိတဲ့ကိစ္စမှာမြောက်ကိုရီးယားအာဏာပိုင်တွေဘက်ကမယုံသင်တာဖြစ်နေပုံရပါတယ်။ဖီအားရရှိပြီးမှတချို့ကိုလက်ခံယူခဲ့ပါတယ်လို့မြောက်ကိုရီးယားလူအခွင့်အရေးဆိုင်ရာကုလကိုယ်စားလှယ်သောမတ်စ်ခွေထာနာကစိုးမျိုးမှလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ကာကွယ်ဆေးတန်း60ကမြောက်ကိုရီးယားကပြည်သူလူထုတရက်လုံးကိုကာကွယ်ဆေးနှစ်ကြိမ်ထိုးပေးနိုင်တဲ့လုံလောက်တဲ့ပမာဏဖြစ်တယ်လို့လည်းသူကထောက်ပြပါတယ်။အခုလက်ရှိမှာတော့ COVAX အစီအစဉ်နဲ့မြောက်ကိုရီးယားကိုခွဲဝေပေးတဲ့ COVID ကာကွယ်ဆေးက1.29တန်းသာရှိတယ်လို့ကုလသမဂ္ဂကလင်းများရန်ပုံငွေအဖွဲ့ကဆိုပါတယ်။COVAX ကနေအရင်ဆုံးရရှိတဲ့ AstraZeneca ကာကွယ်ဆေးရဲ့ဘေးကင်းမှုနဲ့ထိရောက်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားအစိုးရကစိုးရိမ်ပူပန်တယ်လို့ဇူလိုင်လ VOA သတင်းပေးပို့ချက်တစ်ခုမှဖော်ပြထားပါတယ်။ကာကွယ်ဆေးပို့ဆောင်ဖို့ပြည်ဝင်ခွင့်ခွင့်ပြုဖို့ကိုလည်းတုံ့ဆိုင်နေပုံရပါတယ်။ ပစိဖိတ်သမုတ်တရားတောင်ပိုင်းကျောနိုင်ငံငယ်ထွန်ကာမှာရေအောင်မီးတောင်ပောက်ကွဲမှုကြောင့်ရေအောင်ကေဘယ်ကြိုးတွေအတော်ပျက်စီးခဲ့ပြီးတစ်လအကြာမှာပဲဒီအပျက်စီးတွေကိုပြန်လည်ပြင်ဆင်နိုင်ခဲ့ပါတယ်။ဆူနာမီကြောင့်တရားလုံးမျောပါခဲ့တဲ့ထွန်ကာရဲ့မြို့တော်နူခိုအလူဖာရှိရေအောင်မီးတောင်ဟွန်ကာထွန်ကာဟွန်ကာဟာပိုင်းပောက်ကွဲမှုအပြီး39ရက်အကြာမှာပဲထွန်ကာထူပူကျောနေထိုင်သူတွေအတွက်အင်တာနက်ဆက်သွယ်မှုအင်္ဂါနေ့ကပြန်ရခဲ့တာပါ။ဖီဂျီနိုင်ငံနဲ့တခြားနိုင်ငံတွေကိုဆက်သွယ်ပေးတဲ့60ကီလိုမီတာအရှိရှိတဲ့ရေအောက်ကေဘယ်ကြိုးကိုအစားထိုးပြုပြင်ခဲ့တယ်လို့အစိုးရပိုင်းထွန်ကာကေဘယ်ကုမ္ပဏီကတာဝန်ရှိသူတွေကဆိုပါတယ်။ဇန်နဝါရီလ15ရက်ကဖြစ်ခဲ့တဲ့ဆူနာမီရေလိုက်ရိုက်ခတ်မှုကြောင့်ထွန်ကာမှာလူ3ဦးသေဆုံးခဲ့တာပါ။ရေအောက်မီးတောင်ပောက်ကွဲမှုကြောင့်ထွက်လာတဲ့မီးတောင်ပြားတွေဟာအစိတ်အတောက်ဖြစ်စေတာမို့ဒီကျွန်းစုနိုင်ငံငယ်ရဲ့တောက်သုံးရေကိုလည်းညှိနှိုင်းစေတာပါ။အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေလာပို့ပေးတဲ့နိုင်ငံသားသင်္ဘောသားတွေကနေတဆင့် COVID-19 ရောဂါကူးစက်မှုတိုးလာတာကတော့ထွန်ကာမှာနောက်ဆက်တွဲသဘာဝဘေးရန်နေရပဲဖြစ်ပါရဲ့ရှင်။ရုရှား-ယူကရိန်းအရေးတင်မာမှုတွေနဲ့ပတ်သက်လို့နိုင်ငံတကာကသတိပေးချက်တွေထွက်လာပြီးတဲ့နောက်မှာအာရှနဲ့ Australia Store ဈေးကွက်တွေအတက်ပတ်ကိုပြန်ပြီးဦးတည်လာပါတယ်။မနေ့ကစတော့ဈေးကွက်ပိတ်တဲ့အချိန်ရှန်ဟိုင်းကိုပိုးစစ်အညွန်ကိန်းက3.9%ခိုင်နှုန်းကိုရီးယားကော့စပီအညွန်ကိန်းနဲ့ထိုင်ဝမ် TSEC အညွန်ကိန်းနှစ်ခုစလုံး3.4%ခိုင်နှုန်းစီအတည်တည်မြင့်တက်ခဲ့ပါတယ်။ဂျပန်မှာတော့မနေ့ကအားလက်ရဲ့ရုံးပိတ်ရဖြစ်တာကြောင့်ဈေးကွက်တွေပိတ်ပါတယ်။အင်္ဂါနေ့ကုန်စည်ဈေးကွက်ကတော့အကျပါမှာရှိပါတယ်။ရွှေတအောင်စားကိုအမေရိကန်ဒေါ်လာ1,912.10နဲ့နိုင်ငံတကာရွှေဈေးက3.4%ခိုင်နှုန်းကျဆင်းခဲ့ပါတယ်။အမေရိကန်ယေနန်စိန်တစ်စီကို92.20ဒေါ်လာရှိတာကြောင့်တိတိတသားဈေးပြောင်းလဲတာမရှိပါဘူး။ Direct from Washington, the voice of
America, VOA American သံရဲ့ February 23ရက်နေ့ဗုဒ္ဓညထိတ်တန့်ရောက်တဲ့တွင်တွေကိုဥတီမောတန်ရဲ့အလိမ်မာတို့ပြောပြပေးခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ ICJ မှာတရားမစွဲဖို့မြန်မာကခြေပခဲ့တာကိုပြန်ပယ်ချပေးဖို့ကမ်ဘီယာကဒီနေ့ရှောက်လဲလိုက်တာပါအဖြစ်ပြီးဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံကိုကမ်ဘီယာနိုင်ငံကတရားစွဲထားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကကန့်ကွက်ထားခဲ့တာကိုပယ်ချပေးဖို့ဒီနေ့ကျန်းနာပွဲအတွင်းဂမ်ဘီယာရှေ့နေချုပ်ကတင်ပြသွားပါတယ်မြန်မာနိုင်ငံဘက်ကထောက်ပြကန့်ကွက်နေတယ်လို့မျိုးဂမ်ဘီယာနိုင်ငံဟာဘယ်နိုင်ငံအဖွဲ့အစည်းဘယ်ကိုယ်စားလှယ်ကိုမှကိုစားပြုလှုပ်ဆောင်နေတာမဟုတ်ဘူးလို့လည်းအခိုင်အမာပြောသွားပါတယ်ကိုချချော်အသင်းကအသေးစိတ်ကိုပြောပြပါမယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်ခဲ့တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲထားတဲ့အမှုအတွေ့ဒုတိယအကြိမ်ကျန်းနာပွဲဒီကနေ့မှာဂမ်ဘီယာနိုင်ငံဘက်ကရှောက်ထားတင်ပြတာပါဂမ်ဘီယာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုဆဆွဲချက်မှာတရားရိုက်သက်ဆိုင်တဲ့နိုင်ငံမဟုတ်တဲ့အတွက်ဒီလိုတရားဆက်ဆိုပိုင်ခွင့်မရှိတာကြောင့် ICJ နေနဲ့ပယ်ချပေးဖို့ပထမတစ်ချိန်မှာရောအခုတစ်ချိန်မှာပါမြန်မာနိုင်ငံဘက်က ICJ မှာတင်ပြခဲ့ပါတယ်လူမျိုးတုံးတပ်ဖြတ်မှုကိုကာကွယ်တားဆီးဖို့နိုင်ငံတကာမှတာဝန်ရှိတာကြောင့်လွန်ခဲ့တဲ့နှစ်နှစ်မှာဂမ်ဘီယာအနေနဲ့ ICJ မှာမြန်မာနိုင်ငံကိုတရားဆက်ဆိုခဲ့တာဖြစ်ပြီးတော့ဒီပေါ်မှာကုလသမဂ္ဂအစ္စလာမစ်နိုင်ငံများအဖွဲ့ OIC နဲ့နိုင်ငံတကာကထောက်ခံထားကြတဲ့အတွက်မြန်မာနိုင်ငံရဲ့ကန့်ကွက်ချက်ကိုပယ်ချပေးဖို့ဂမ်ဘီယာရှေ့နေချုပ်ဒေါက်တာဂျလိုးကဒီကနေ့ပြောသွားပါတယ
် It is why this court must reject Myanmar's meritless preliminary objections and proceed to adjudicate
အကြောင်းမလို့မြန်မာနိုင်ငံရဲ့ခိုင်လုံမှုမရှိတဲ့ကနဦးကန့်ကွက်ချက်ကိုဒီတရားရုံးကပယ်ချပြီးတော့ရှေ့ဆက်လွတ်ဆောင်ရေးဆုံးဖြတ်ချက်ကိုချပေးပ
ါမြန်မာနိုင်ငံရဲ့ခြေပချက်ထက်မှာဂမ်ဘီယာနိုင်ငံဟာသူ့သဘောနဲ့သူလုပ်တာမဟုတ်ဘဲအစ္စလာမစ်နိုင်ငံများအဖွဲ့OIC ကိုစားလှုပ်ဆောင်နေတာဖြစ်တဲ့ဆိုပြီးတော့လဲထောက်ပြထားပါတယ်ဒီတရားရုံးမှာဂမ်ဘီယာရဲ့ရှောက်ထားချက်ကို OIC အဖွဲ့ဝင်နိုင်ငံ58နိုင်ငံကတရားဝင်ထောက်ခံကြောင်းထုတ်ပြန်ခဲ့ကြတာကိုဂမ်ဘီယာရှေ့နေချုပ်ကပြန်ပြောခဲ့ပြီးဂမ်ဘီယာနိုင်ငံဟာဘယ်နိုင်ငံဘယ်အဖွဲ့ရဲ့ကိုယ်စားလှယ်အဖြစ်မှလုပ်နေတာမဟုတ်ဘူးလို့အခိုင်အမာညင်းဆူသွားပါတယ
် We are no one's proxy As my predecessor told you at the outset of this case This is very much a dispute between the Gambia and Myanmar.
ကျွန်တော်တို့ဘသူရဲ့ဂျာဂန်ကိုယ်စားလှယ်မှာမဟုတ်ပါဘူး။ကျွန်တော်ရေတာဝန်ယူခဲ့သူကဒီတရားရုံးမှာတင်ပြခဲ့သူပါပဲ။ဒါဟာဂမ်ဘီယာနဲ့မြန်မာနိုင်ငံအကြားငင်းပွားမှုဖြစ်ပါလေ။ ရွန်ဂျာရီရဲ့အခွင့်အရေးကိုအကောက်ဝဲပြီးမှုကြိုးစားရတာမှာဟုတ်ပါဘူးလူမျိုးတုံးတပ်ဖြတ်မှုကိုမကျူးလွန်ဘူးလူမျိုးတုံးတပ်ဖြတ်မှုဖြစ်အောင်မလှုံ့ဆော်ဘူးလူမျိုးတုံးတပ်ဖြတ်မှုကိုတားဆီးဖို့မြန်မာနိုင်ငံအနေနဲ့တာဝန်ရှိတဲ့အတိုင်းလူမျိုးတုံးတပ်ဖြတ်မှုတားဆီးကာကွယ်ဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ကိုရိုင်းရဲ့အခွင့်အရေးကိုကာကွယ်တာပ
ါ ICJ ကပထမတစ်ချိန်မှာချမှတ်ပေးခဲ့တဲ့ဂျာဖြတ်စီမံဆောင်ရွက်ချက်အမိန့်ကြောင်းရွန်ဂျာရီအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုလို့ရက်တွေထမဖြစ်အောင်ကာကွယ်ပေးနိုင်ခဲ့တယ်လို့ဂမ်ဘီယာရှိနေကျိုးကထောက်ပြသွားပါတယ်ပြီးခဲ့တဲ့ဂျာနာပွဲတွေကလည်းမြန်မာနိုင်ငံဟာအခုဒီချိန်တရားရုံးမှာတင်ပြတဲ့အတိုင်းအလားတူကန့်ကွက်ခဲ့ပြီးတရားရုံးကဂျာဖြတ်စီမံဆောင်ရွက်ချက်တွေချမှတ်ခဲ့တာကြောင့်အဲ့ဒီအတိုင်းပဲတရားရုံးအနေနဲ့ဒီချိန်မှာဆက်ပြီးရည်တည်ဖို့လည်းတင်ပြသွားပါတယ်မြန်မာနိုင်ငံမှာအခုဆိုရင်တရားမျှတမှုရှိဖို့ဆိုတာပိုတော့ဝေးနေပါပြီလို့ဂမ်ဘီယာရှိနေကျိုးဒေါက်တာဂျလိုးကပြောပါတယ်
Justice within Myanmar is impossible. And now, as before, only this court can hold Myanmar to account for its acts of genocide.
ဆိုတာမဖြစ်နိုင်ပါဘူး။လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ထားတဲ့မြန်မာနိုင်ငံအနေနဲ့ကုတ်လုတ်ရက်ကိုတာဝန်ခံမှုရှိဖို့ဒီတရားရုံးကပဲလှုပ်ဆောင်နိုင်ပါတယ်။တရားမျှတမှုနှောင့်နှေးတာဟာတရားမျှတမှုကိုညှင်းပယ်ခံရတာပါပဲ
။ဂမ်ဘီယာရှိနေကျိုးက ICJ မှာဒီကနေ့တင်ပြပြီးတဲ့နောက်ဂမ်ဘီယာနိုင်ငံကငှားရမ်းထားတဲ့ရှင်းလင်းတွေကတရားရုံးမှာဆက်ပြီးတင်ပြကြပါတယ်။ဖြစ်ပေါ်လာ21ရက်နေ့မှာမြန်မာစစ်ကောင်စီဘက်ကအရင်တင်ပြခဲ့ပြီးတဲ့နောက်ဒီကနေ့မှာဂမ်ဘီယာနိုင်ငံကဆက်ပြီးတင်ပြတာပါ။အဲဒီနောက်ဖြစ်ပေါ်လာ25ရက်နေ့နယ်သာလန်စံတော်ချိန်နေ့လယ်3နာရီကနေ4နာရီခွဲထိမြန်မာဘက်ကဒုတိယကြော့တင်ပြမှာဖြစ်ပြီး28ရက်နေ့နေ့လယ်3နာရီကနေ4နာရီခွဲထိဂမ်ဘီယာဘက်ကဒုတိယကြော့တင်ပြမှာဖြစ်ပါတယ်။ရိုဝင်ဂျာလို့ခေါ်ဆိုတာကိုစစ်ကောင်စီကလက်မခံပေမဲ့လည်းအခုဂမ်ဘီယာက ICJ မှာတရားစွဲထားတာကိုတော့ကိုယ်စားလှယ်ဖွဲ့လွတ်ပြီးတော့ခြေပနေတာဖြစ်ပါတယ်ခင်ဗျာ။
ပင်နိုင်ငံဘယ်အဖွဲ့အစည်းကမှကိုစားမပြုဘဲလူမျိုးတုံးတပ်ဖြတ်မှုကိုတားဆီးဖို့သာ ICJ မှာမြန်မာကိုတရားစွဲတာပါလို့ဂမ်ဘီယာအဖွဲ့ကပြန်ခြေပခဲ့တာကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါအခုတော့ NLD နဲ့ SNLD ပါတီတွေကိုအရေးယူဖို့တတိပေးတဲ့အကြောင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရှမ်းတိုင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီတွေကိုပါတီစီရင်စစ်ဆေးမှုခံယူဖို့ပြတ်ကွက်တာမို့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအရအရေးယူသွားလိမ့်မယ်လို့စစ်ကောင်စီခန့်ရွက်ောက်ပွဲကော်မရှင်ကတတိပေးထုတ်ပြန်လိုက်ပါတယ် SNLD ပါတီဘက်ကတော့ဒါဟာလုံထုံးလုံနီးနဲ့မညီဘူးလို့တုံ့ပြန်လိုက်ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမမျှသိအောင်ပြောပြပေးပါအောင်ခင်ဗျာ
စစ်တပ်ကအာဏာသိမ်းပြီးပြန်လည်ဖွဲ့ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီတွေရဲ့ငွေစည်းင်းကိုစစ်ဆေးမယ်ဆိုပြီးထုတ်ပြန်ခဲ့တဲ့နောက် NLD ပါတီနဲ့ SNLD ဘက်ကသတ်မှတ်ရက်မှာစစ်ဆေးခံယူမှုမရှိဘူးဆိုပြီးထုတ်ပြန်ပါတယ်။မတ်လ9ရက်နေ့ထိနောက်ဆုံးထားပြီးလာရောက်စစ်ဆေးမခံဘူးဆိုရင်တော့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့အရေးယူသွားမယ်လို့ကော်မရှင်ကသတိပေးထားပါတယ်။SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးဆိုင်လေးကတော့ကော်မရှင်ရဲ့လုပ်ရဟာလှုပ်ထုံးလုံနည်းနဲ့မညီဘူးလို့အခြေပပြောဆိုပါတယ
်ကျွန်တော်တို့ကသူတို့စီသွားပြီးအစ်စ်စေးခံဖို့အတွက်တစ်ဆင့်မပြေဘူးလုပ်ငန်းသဘောတဘာဝအရဆိုလို့ရှိရင်ငွေစင်းစစ်စေးတယ်ဆိုတာကဒီအစ်စ်စေးခံမဲ့အဖွဲ့အစည်းရဲ့တည်ငြိမ်အဖြစ်လာပြီးတော့မှစစ်စေးရမှာပါနော်အဲ့တော့လုံထုံးလုံကြီးလို့ကျွန်တော်နားလေတယ်အဲ့လိုမှမဟုတ်ဘဲနဲ့လာပြီးအစ်စ်စေးခံလှဲ့ပါဆိုတာမျိုးကတော့အပြစ်တဆုံးတရားရှိလို့သွားပြီးအစ်စ်စေးခံရတဲ့သဘောပေါ့အဲ့ဒါကိုကျွန်တော်တို့လက်သက်မခံနိုင်ပါဘူးကျွန်တော်တို့မှာရုံးဖွင့်ထားတာရှိတယ်စည်ရင်းစရာတွေအမှန်ကန်ရှိတယ်လို့အဲ့ရုံးကိုလာပြီးစစ်ဆေးပါအဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့အဆင်သင့်ပေါ့နော်အာနိုင်ငံရေးပါတီများမှပုံတင်ခြင်းဥပဒေမှာစင့်ခေါ်ရင်လာရမယ်အစ်စ်စေးခံရမယ်ဆိုတာမျိုးကြီးသာထားတာလည်းမတွေ့ပါဘူ
းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့2021 February 1ရက်ဆေးရနာသိမ်းပြီးတဲ့နောက်မှာပါတီဥက္ကဋ္ဌဒေါင်ဆန်းစုကြည်ဒုဥက္ကဋ္ဌတွေဖြစ်တဲ့ဦးဝင်းမြင့်နဲ့ဒေါက်တာဇော်မြင့်မောင်တို့အပါအဝင်ပါတီဗဟုအလုပ်အမှုဆောင်အယောက်20နီးပါးအဖမ်းခံထားရတာနောက်ပြီးပါတီစီးရင်တွေကင်တွေဆောင်ရွက်နေတဲ့ပါတီဗန္ဒာရီမှုတူဖြစ်တဲ့ဦးသိန်းဦးကိုလည်းဖမ်းဆီးခံထားရတာအပြင်စီရင်တွေထိမ့်သိမ်းထားတဲ့ပါတီရုံးချုပ်ကိုလည်းဖျက်ဆီးခံရတာမို့ပါတီငွေစီရင်စစ်ဆေးဖို့ဆိုတာအခက်အခဲအများကြီးရှိတယ်လို့အမည်မဖော်လိုတဲ့ပါတီလူလက်ပိုင်းခေါင်းဆောင်တူက VOA ကိုပြောပါရယ်ဒီလိုအခက်အခဲတွေရှိနေတာကိုသိသိနဲ့စစ်ဆေးခံဖို့အတွက်လှုပ်ဆောင်တာကပါတီကိုဖျက်သိမ်းနိုင်အောင်တမင်ဖန်တီးလှုပ်ဆောင်မှုတက်တက်ပဲလို့အဲ့ဒီပါတီခေါင်းဆောင်က VOA ကိုပြောဆိုပါရယ်ဒါပြင် NLD ပါတီဘို့အလုပ်မှုဆောင်အများစုဖန်ခံထားရတဲ့အတွက်ပ ါတီလုပ်ငန်းအရေးအရအတွေ့ပါတီဗဟုအလုပ်ကော်မတီဆိုတာကိုဖွဲ့ပြီးတော့ဆောင်ရွက်နေတယ်လို့အဲ့ဒီအဖွဲ့ဝင်အားလုံးကလည်းတင်းရှောင်နေကြရပါတယ်ပြည်ထောင်စုရေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်အရပြက်ကွက်ခဲ့တဲ့ပါတီနှစ်ခုကိုတီစဲနိုင်ငံရေးပါတီများမှတ်ပုံတင်တဲ့ဥပဒေပါပုံမှန်24ကအရလာမယ့်မတ်လ9ရက်နေ့နောက်ဆုံးထားပြီးတော့အစစ်ဆေးခံမှုနဲ့ထပ်ပြီးတော့ပြက်ကွက်ရင်ပုံမှန်24ကငယ်ကကြီးငါစတာတွေနဲ့အစဉ်စဉ်အေးအေးယူဖို့လှုပ်သွားမယ်လို့ပါဝင်ပါတယ်တီစဲနိုင်ငံရေးပါတီများမှတ်ပုံတင်တဲ့ဥပဒေပါပုံမှန်24ကငယ်ကတော့ကော်မရှင်ညွှန်ကြားချက်မလိုက်နိုင်တဲ့ပါတီကိုပထမဆုံးအနေနဲ့ပါတီလှုပ်ရှားမှုတွေကို၃နှစ်အထိယာယီရပ်ဆိုင်မှုလုပ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်။ပုံမှန်24ကကြီးကတော့ဒီလိုအပြစ်ပေးတာကိုမှထပ်ပြီးတော့မလိုက်နိုင်ရင်ပါတီလုပ်ငန်းအားလုံးကိုကာလသတ်မှတ်ချက်နဲ့ရပ်ဆိုင်မှုလုပ်နိုင်တဲ့ပုံမှန်ပါ။ပုံမှန်24ကကတော့ပါတီကိုအပြီးတိုင်ဖျက်သိမ်းပစ်နိုင်တဲ့အမိန်ချမှတ်နိုင်တဲ့ဥပဒေပုံမှန်ဖြစ်ပါတယ်။နိုင်ငံရေးလီလာသုံးသက်သူဦးရဲထွန်းကတော့ကော်မရှင်ဘက်ကကြေညာချက်နဲ့ဒီပါတီနှစ်ခုဖျက်သိမ်းခံရမှာကိုစိုးရိမ်နေလို့ပြောပါတယ်
။နိုင်ငံရေးအရတော့သူတို့ကမဖျက်သိမ်းစေချင်ဘူး။ဒီလူကြီးစီအနေနဲ့။ဒါနဲ့ရွေးကောက်ပွဲမှာပါစေချင်တာပေါ့။ဒီအဓိကအားဖြင့်တော့ NLD နဲ့ SNLD ပါပဲ။နည်းနည်းတော့နိုင်ငံရေးအရနည်းနည်းတော့တွက်ချက်ပြီးတော့လုပ်လိမ့်မယ်ထင်တယ်။အရေးယူပဲသိစားမှာလေ။တက်နိုင်ကြမြားသူကဟိုပါပေတင်နေသူလုံးမဲ့ယူကောက်ပွဲမှာလေအဲပါပေတင်တဲ့အခါကျတော့ဒီကြားထဲမှာသူတို့ကအဲ့လိုမတရားသဖြင့်ဖျက်သိမ်းလိုက်တယ်ဆိုတဲ့ဟာမျိုးအဖြစ်မခံခြင်းလို့
လက်ရှိမှာနိုင်ငံရေးပါတီ92ပါတီရှိတဲ့အနေနဲ့85ပါတီကိုစစ်ဆေးမှုတွေဆောင်ရွက်ပြီးပြီလို့ကော်မရှင်ဘက်ကထုတ်ပြန်ထားပါတယ်ရှင
် SNLD နဲ့ NLD ပါတီတွေကိုရွေးကောက်ပွဲကော်မရှင်ကအရေးယူမယ်လို့ပြောတာကိုလက်မခံနိုင်ဘူးလို့ SNLD ပြောခွင့်ရပြောတာကိုမမြသဆင်အောင်ပြောပြခဲ့တာပါအခုဆက်ပြီးပြောပြမှာကရှန်ကယားနယ်စပ်တိုက်ပွဲတွေဆက်ပြင်းထန်နေတဲ့အကြောင်းပါရှန်ကယားနယ်စပ်ဒီမော့ဆိုးမြို့နယ်မိုးပြဲမြို့နယ်တွေမှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေဒီနေ့အထိဆက်ပြင်းထန်နေပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခိုက်မှုတွေပါရှိခဲ့ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
ဖေဖော်ဝါရီလ23ရက်နေ့ဒီကနေ့မှာတော့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဒီမော့ဆိုမြို့နယ်နဲ့မိုးပြဲမြို့နယ်တွေမှာနေရာ3နေရာထပ်မံတိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။ဒီကနေ့မနက်စောပိုင်းကတည်းကပြစ်ခတ်တမ်းတွေကြားနေရတယ်လို့တိုက်ပွဲအနီးအနားဒေသခံတဦးကပြောပြပါတယ်။
တိုက်ပွဲကတော့အဲ့ဒီဟောပါဘောနော်အဓိကတော့ဒီဘိုးရဲ့ဟောဒီစစ်ဆိုင်ရဲ့ဒီတိုက်ကြီးရဲ့ဟောတိုက်ပွဲကတော့ပြီးတဲ့ငါဒီငါရက်လောက်ကလေးကစဖြစ်နေတာပါနော်စစ်ဆင်ပြီးတဲ့ဟောဒီနေ့လည်းမဆိုမနက်မိုးပလင်းဆုံးကလေးစဖြစ်နေကြတာပါနော်ဟိုစောနာကြီးကတော့လက်လက်ကြီးပိုင်းနဲ့စစ်ခတ်တယ်မျိုးတော့ဒီထိတော့ကြားနေရတယ်ပြဟော
တိုက်ပွဲဧရိယာအတွင်းကကြေးရွာ16ရွာထံမှနေဥယင်ဆွန်ခွာပြီးဘေးလွရာကိုတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ဘက်ကလေကြောင်းသုံးတိုက်ခိုက်တာတွေပါရှိနေတာကြောင့်ကြေးရွာတွေတဲ့အထိလေကြောင်းကဘုံးစံတွေကျရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
တိုက်ပွဲစားရဲရမပိုင်ခင်ကလေးကသူတို့ကြေးရှောင်ကြရတော့နော်။နောက်တိုက်ပွဲဖြစ်ပြီးတော့ဒီတိုက်ပွဲဖြစ်တဲ့လူထုံးရတွေကတော့တော်တော်လေးရှောင်ကြရတော့ဟော။ကြေးရွာပေါင်းတော့15ရွာ16ရွာလောက်ရှိရတာဟော။ဒီကြောင်းနဲ့တော့ဟိုလေးတိုင်းလို့ပိုက်ခိုက်ရတော့နော်မမရဆိုလည်းကြေးရွာတွေကတော့သူတို့တော်တော်လေးဘုံကျဲပိုက်ခိုက်တာမျိုးရှိကြတာပြီးကြတော့ဒီလက်လက်ပြီးဆိုင်ရဲ့နောက်တိုင်းလူမျိုးတွေကဟဲ့ရေလည်းအဲ့လိုမျိုးဘုံကျဲအများကြီးအဆင်ပြေသွားတယ်လေအဲ့ဒါကိုတော်လုံးဖောက်ထားရောတင်းချောင်းလေရတာမျိုးကိုမထားဘူးဗျာ
ဒီကနေ့မှာတော့ဒီမော့ဆိုးမျိုးနဲ့လီဝိုင်းကျေးရွာနဲ့စင်တောင်ကျေးရွာတွေမှာတိုက်ပွဲပြင်းထန်နေသလိုအဲ့ဒီဒေသနဲ့မနီးမဝေးဖြစ်တဲ့မိုးပြဲမျိုးနဲ့ဝီသဲကူးကျေးရွာတဝိုက်မှာလည်းတိုက်ပွဲဖြစ်နေတယ်လို့ဒီမော့ဆိုးမျိုးနဲ့ပြည်သူကာကွယ်ရေးတပ်တာဝန်ရှိသူတဦးက VOA ကိုအတည်ပြုပြောဆိုပါတယ်
တိုက်ပွဲကတော့မနေ့က၃နေရာလောက်ရှိတယ်တိုက်တာကတော့တချင်းပြင်းထန်တဲ့နေရာရှိတယ်နောက်ပြီးတော့တက်ချာတိုက်တဲ့နေရာတွေရှိတယ်ပေါ့ဒီမော့ဆိုးမျိုးနဲ့လည်းဆံပြားနေစားဖြစ်မှာဘူဘဲမမျိုးနဲ့ဒီစီမစားဖြစ်မှာဟိုမှာဖြစ်တယ်များတယ်ပေါ့နော်ဒီစင်တော်အုပ်စုပေါ့နော်ဒီကြီးကမဖြစ်နဲ့နောက်ဒီစင်တော်မဖြစ်နဲ့နောက်ပြီးဒီအော့ဖ်ဆာတော့ဒီဒီကဲခူးကြီးကဖြစ်မှာဖြစ်နဲ့ပေါ့နော်နံပါတ်3ရှိတယ်ဒီမင်းတန်းတက်ကိုဖြစ်တယ်လက်မရှိလဲဆက်ဖြစ်လဲဖြစ်ရလေ
်ဒီကံစီကတော့ဖြစ်ခါရနေစားစီဒီပြည့်ပြည့်စခရီးလောက်ရှိရင်ကျွန်တော်တိုင်နေတော့တိုင်နေရင်ရတဲ့လာတယ်မလာတော့ရမရှိဘူးပြည်နော
်အခုတိုက်ပွဲဖြစ်ပွားနေတဲ့နေရာတွေကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကတည်းကရက်ဆက်ဆိုသလိုဖြစ်နေတဲ့နေရာတွေပါအခုရက်ပိုင်းမှာတနေကုန်နီးပါးပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်နေပါတယ်တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေတောင်းကနန်းချီသွားပြီလို့ဒီမော့ဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူကပြောပါတယ
်နေရာတောင်းခက်မှာလည်းရက်ကအဲစစ်ပြေးဆောင်တာတောင်းကနန်းမျိုးတော့ရှိတယ်နော်ဒုက္ခတွေအရောက်ကြသူတို့ဆွေးနွေးကြည့်ကြတော့ရဲမဲ့လူတွေလူမျိုးဖြစ်ပြလာတယ်ရှိတယ်အပြည့်အစုံနဲ့မဖြစ်အားဘာအလုပ်နဲ့ကြည့်တဲ့နေရာကတကယ်လည်းအပေါ်မှာဆရာလက်ရှိကောင်ကတို့ဒေးလီယာကိုစက်ထုတ်ရတယ်အဲ့လိုမျိုးရုပ်တိုင်းရုပ်တိုင်းတွေညနေအမျိုးလုံးနေရတယ်ကျွန်တော်လည်းရှိလေးဆောင်လည်းမကုန်နိုင်သေးဘူးနော
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မနေ့တုန်းကဖဲခုံမှာဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်လို့ VOA ကိုအတိအပြုပြောဆိုပေမဲ့မိုးပြဲတိုက်ပွဲတွေမှာလေကြောင်းနဲ့တိုက်ခိုက်တာနဲ့ပတ်သက်လို့တော့မပြောပါဘူး
ဖဲခုံဘက်မှာတော့22ရက်နေ့လောက်မှာတပဲရွာနားလေးမှာကျွန်တော်တို့ပြစ်ခတ်တိုက်ခဲ့ကြတာရှိတယ်ပြီးရင်စစ်ထီးတောင်ကြီးရွာနားလေးမှာနတ်ဖဲခုံကြီးရွာနားတော်ကစီတောင်ကြီးရွာနားမှာ KNB ဒီနေ့အကျန်းတဲ့အရာလောက်ကရိုးရိုးနေတဲ့စစ်ကြောင်းကိုလာရောက်ပြတ်ပြတ်တက်ခဲ့ကြတာရှိတယ်။ကျွန်တော်တို့ကဖြစ်ပြီးတချို့ဒါရီဟာရရှိခဲ့တာရှိပါတယ်။
အိုးပြင်းအိမ်ပြင်းအသက်လူရှောင်ပြေးနေကြရတဲ့ဒုက္ခတွေတွေအတွက်စားရေးတောက်ရေးအပြင်နေရာထိုင်ခင်းအဝတ်အထည်နဲ့စောင့်နေလဲအရေးပေါ်လိုအပ်နေတယ်လို့စစ်ဘေးဒုက္ခတွေတွေကပြောကြပါတယ်ရှင်
။ရှန်ကေရနဲ့ဆက်တိုက်ပွဲတွေဆက်ပြင်းထန်နေတာမို့နှစ်ဖက်ထိခိုက်ကြဆုံများပြီးအပြစ်မဲ့ရွာသူရွာသားတွေလည်းဒုက္ခရောက်တင်းရှောင်နေရတဲ့အကြောင်းမဆုမွန်ပြောပြခဲ့တာပါ။အခုတော့စစ်ကောင်စီရဲ့နောက်ထပ်ထိုးစစ်ကြောင်းချင်းပြည်တောင်ပိုင်းမှာလည်းစစ်ရှောင်ဒုက္ခရောက်နေရတဲ့အကြောင်းပါချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ကျင်တွေးမြို့ဘက်ကိုစစ်ကောင်စီတပ်ကနေအင်အားဖြည့်စစ်ဆင်ရေးပြုလုပ်လာလို့ဒေသခံချင်းကာကွယ်ရေးအဖွဲ့နဲ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ရွာသားတထောင်နီးပါးလဲတောတောင်တွေထဲမှာစစ်ဘေးတင်းရှောင်နေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံပြောပြပေးပါအောင်ခင်ဗျာ
မကွေးတိုင်းလောင်းရှိဘက်ကနေပြီးတော့ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ကျင်တွေးမြို့ဘက်ကိုဥတည်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းပြည်သူ့ကော်မတီတပ်ဖွဲ့ CDF ကံပက်လက်တို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့တိုက်ပွဲဖြစ်ပွားရာလမ်းကြောတစ်လျှောက်ကကြီးရွာသားတထောင်လောက်စစ်ဘေးတင်းရှောင်နေကြရတယ်လို့ကံပက်လက်ဒေသခံ Slime Man 9ကပြောပါတယ်
လောင်းရှိဘက်ကနေစစ်ကြောင်းထိုးလာတော့အဲ့တိုက်ပွဲတောက်လျှောက်ဖြစ်နေတယ်အဲ့မှာရွာသားတွေကတော့သူတို့ထွက်ပြေးတင်းရှောင်ကြတယ်အဲ့လမ်းကြောင်းတစ်လျှောက်မှာရှိရကြီးရွာကလူရရောအကုန်လုံးထွက်ပြေးကြတယ
်စစ်ကောင်စီတပ်ဖွဲ့တွေဟာဖေဖော်ဝါရီလ19ရက်နေ့ကတည်းကမကွေးတိုင်းလောင်းရှိကနေပြီးတော့မဆော်တီကျင်တွေးလမ်းကြောင်းကနေထိုးစစ်ဆင်လာပြီးလမ်းကြောင်းတစ်လျှောက်မှာလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်မဆော်တီမော်ချောင်းလှိုင်ဒုတ်ရွာထန်ကုံစတဲ့ကြီးရွာကဒေသခံတွေဗီလိုရကိုထွက်ပြေးတင်းရှောင်နေကြရပါတယ်ဖေဖော်ဝါရီလ21ရက်နေ့တုန်းကမော်ချောင်းကြီးရွာနာဖြစ်ခဲ့တဲ့တိုက်ပွဲတွင်အင်ချီတချို့မိရှုခါတယ်လို့စစ်ရှောင်းမော်ချောင်းရွာသားတူကပြောပါတယ
်ရွာထက်တိုက်ပွဲဖြစ်အကုန်လုံးထပ်ပြေးကြတယ်ရွာထဲမှာဝန်ပြီးမှပစ္စည်းတွေအကုန်လုံးတဲတယ်ပြီးရင်အင်္ဂလိပ်လေးလုံးမီးရှို့ခဲ့တယ
်စစ်ကောင်စီတပ်ဘက်ကအင်အားနဲ့ထိုးစစ်ဆင်လာတာကြောင့်ဖေဖော်ဝါရီလ19ရက်နေ့ကနေပြီးတော့မနေ့ကအင်္ဂါနေ့အထိစစ်ကောင်စီတပ်နဲ့ချင်းကာကွယ်ပူးပေါင်းတပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ခဲ့တာလို့ချင်းပြည်သူ့ကာကွယ်ရေးအဖွဲ့ CDF ကံပက်လက်ပြောရေးဆိုခွင့်ရှိသူကလည်းပြောပါတယ
်19ရက်နေ့ကနေဒီမကွေးတိုင်းနဲ့ချင်းပြည်နယ်အစပေါ့အစလဲချင်းကျော်ဒီနာမှာအဲ့မှာတပ်ဖွဲ့အစဖြစ်တဲ့အဲ့မှာမနေ့ပိုင်းမှာသူတို့ဖက်ထဲလောက်တော့တည်တယ်။ညနေပတ်ပေါ်မှာ၄ရောက်လောက်တည်ရပါတော့။သူတို့အင်အားက300ဝန်းကျင်ကားဆက်ချောက်စီနေဆိုတော့သူတို့ပြစ်ဆုပ်နေပဲ။ကားဆက်ပြေးနေမှာတော့မော်ချွန်ရွာပေါ်တော့တိုက်ပွဲဖြစ်တယ်။သူတို့ဖက်က300ရောက်အနည်းဆုံးပေါ်တော့သူတို့ကအဖြစ်နာတော့အဲ့ဒီမော်ချွန်ရွာထက်ကဒီသူအင်၄လုံးသူတို့မြေရှို့တယ်။တင်းတင်းနဲ့အဲ့ဒီမော်ချွန်အကြမ်းမှာပဲတိုက်ပွဲဖက်ဆက်နေနေမနေ့ကပေါ့။အနည်းကုန်နေပါပဲဆိုတော့ပြင်ဆင်ချက်တယ်။အဲ့မှာသူတို့အနည်းဆုံး70ရောက်ကထူချတယ်
လောင်းရှင်တဲ့ကျင်တွေးမျိုးကြားမှာစစ်ကောင်စီတပ်ကချင်းကာကွယ်ပူပေါင်းတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့လက်ရှိမှာလက်နက်နဲ့ကြီးမလုံလောက်တာကြောင့်ဆုတ်ခွာနေရတယ်လို့လည်းသူကပြောပါတယ်။လောင်းရှင်တဲ့ကျင်တွေးမျိုးဟာ23မိုင်ကျော်ကွာဝေးပေမဲ့လည်းချင်းပြည်သူကာကွယ်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်စစ်ကောင်စီတပ်တွေဟာအခုတည်းကကျင်တွေးမျိုးကိုမရောက်နိုင်ကြသေးဘူးလို့လည်းသူကပြောပါတယ်။ကံပက်လက်မျိုးနဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုများတယ်လို့ကံပက်လက် CDF ဘက်ကပြောပေမဲ့သီးခြားအတိမပြုတ်နိုင်သေးပါဘူး။တိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိနိုင်ဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းရမှာတော့သူကအခုလိုတုံ့ပြန်ပါတယ
်။ချင်းပြည်နယ်ဘက်မှာတော့ဒီရပ်ပိုင်းတွင်းမှာတော့ကျွန်တော်တို့ကံပက်လက်ဘက်မှာတော့မရှိတဲ့တာမန်ပြခတ်မှုမျိုးပဲဖြစ်ပေါ်ရ
။ကံပက်လက်မြို့မှာချင်းကာကွယ်အဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြား2021ခုနှစ်မေလလေကစပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိလာခဲ့တာပါ။ကံပက်လက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်အဖွဲ့တို့တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်4000လောက်မကွေးတိုင်းစောနယ်လောင်းရှိနယ်အနီးဝန်းကျင်ဒေသတွေမှာတင်းရှောင်ထွက်ပြေးနေကြရပါတယ်ခင်ဗျာ
ချင်းပြည်နယ်တောင်ပိုင်းမှာလည်းစစ်ကောင်စီထိုးစစ်တွေကြောင့်ရာသူရာသားတွေဒုက္ခရောက်ထွက်ပြေးနေရတဲ့အကြောင်းကိုသညုံပြောပြခဲ့တာပါ။ဗိုလ်ဒူညာရဲ့သတင်းပေးပို့ချက်တွေကိုပြောပြခဲ့တာဖြစ်ပါတယ်။ VOA American သံရဲ့ Radio စီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis App ကို Download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
။ VOA American တန်ရဲ့ဗိုလ်ဒူးညပိုင်းအစီအစဉ်တွေကိုWashington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့ဗိုလ်ဒူးညာတိုင်းပြောပြနေကြဒေါက်တာသန့်စောရဲ့လူထုနဲ့ကျန်းမာရေးဦးကျော်စံသားရဲ့မြမရေးသုံးသက်ချက်နောက်ကိုရနေရဲ့အာကစားကန္တာတွေကိုနားဆင်ရမှာပါ။ဒါရီမတိုင်ခင်မှာတော့ယူကရိန်းရေးသတင်းတစ်ပုဒ်ကိုပြောပြပါမယ်။အနောက်နိုင်ငံတွေမှာလက်ပတ်နေတဲ့ရုရှားတို့ရဲ့ငွေကြေးကဏ္ဍကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဖျက်တောက်လိုက်ပြီးရုရှားဘန်လုပ်ငန်းကြီးတွေကိုလည်းအရေးယူပိတ်ဆို့လိုက်ပါတယ်။အပြည်ပြည်ဆိုင်ရာဥပဒေကိုချိုးဖောက်ပြီးယူကရိန်းနိုင်ငံတဲကိုစတင်ကျူးကျော်လိုက်တဲ့အတွက်ဆိုပြီးတန်ခတ်မှုတွေကိုစတင်လိုက်တာလို့အမေရိကန်သမ္မတကပြောပါတယ်။ VOA အခြေတန်းသံတမန်ကြီးရာသတင်းတောင်စင်ဒီစိန်သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြထားပါတယ်ခင်ဗျာ
။ရုရှားစစ်တပ်ရှေ့ဆက်ကျူးကျော်လာရမယ့်လက္ခဏာတွေကိုယူကရိန်းပြည်သူတွေရင်ဆိုင်နေရချိန်မှာပဲသမ္မတဘိုင်ဒန်ကလည်းအဲ့ဒီအချက်အသေးတွေနဲ့သမ္မတပူတင်ရဲ့လှုပ်ရက်အပေါ်ပြစ်တင်ရှုံချလိုက်ပါတယ်။ရုရှားအပေါ်ပထမဆုံးပိတ်ဆို့တန်ခတ်မှုဖြစ်ကြောင်းသမ္မတဘိုင်ဒန်ကသူမိန်ခွန်းမှကြေညာခဲ့ပါတယ်
။ This is the beginning of a Russian invasion of Ukraine.
ဒါဟာယူကရိန်းကိုရုရှားကစတင်ကျူးကျော်ဝင်ရောက်လိုက်တဲ့လို့ရဖြစ်ပါတယ်။ဒီလိုကျူးကျော်လို့ရအောင်ရုရှားဒူမာလွှတ်တော်မှာပူတင်ကခွင့်ပြုချက်တောင်းပြီးဆောင်ရွက်ခဲ့တာပါ
။အမေရိကန်ကချမှတ်လိုက်တဲ့ပထမအထုပ်တန်ခတ်ပိတ်ဆို့မှုတွေထဲမှာရုရှားဘန်လုံငန်းကြီးတစ်ခုအပြင်ရုရှားနိုင်ငံရေးနဲ့စီးပွားရေးလောကမှာလွှမ်းမိုးထားတဲ့တတိအတော်များများလည်းပါပါတယ
်
ရုရှားနိုင်ငံကကျွေးမီတွေထိုးတက်သွားစေမဲ့တန်ခါပိတ်ဆို့မှုတွေကိုအမေရိကန်ကချမှတ်နေပါတယ်အနောက်နိုင်ငံမှာရှိတဲ့ရုရှားအစိုးရရဲ့ငွေကြေးလက်ပတ်မှုတွေကိုဖျက်ထုတ်လိုက်ပါပြီအမေရိကန်ရဲ့ဈေးကွက်ဒါမှမဟုတ်ဥရောပဈေးကွက်တွေနဲ့ကုန်သွယ်မှုလည်းလုံးခွင့်မရတော့တဲ့အတွက်အနောက်နိုင်ငံတွေကနေဝင်ငွေရှာလို့လည်းရတော့မှာမဟုတ်ပါဘူး
ရုရှားရဲ့ကျူးကျော်ရဆမှုကိုနှစ်တိုးမဟာမိတ်တွေတညီတညွတ်တဲ့ဆန့်ကျင်နေတာကိုလည်းသမ္မတဘိုင်ဒန်ကအလေးပေးပြောကြားသွားပါတယ်။ရုရှားနဲ့ဂျာမနီကိုတွေ့တန်းထားတဲ့ Nord Stream 2ရုရှားရေနံပတ်လိုက်တွေဆက်လက်ရပ်ထားရင်းအမေရိကန်နဲ့ဂျာမနီကောင်ဆောင်တွေအနီးကပ်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ရုရှားစီကလောင်စာဆီဝယ်ယုံမှုတွေရပ်ပစ်မဲ့အကြောင်းဂျာမနီဝန်ကြီးချုပ် Olaf Scholz ရဲ့အစောပိုင်းကြေညာချက်နဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကထပ်လောင်းပြောဆိုတာပါ။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့တည်တည်င်းပတ်နောက်ပိုင်းတွေ့ဆုံမဲ့ကိစ္စမဖြစ်တော့ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရီကော်လီဘာနဲ့ဝါရှင်တန်မှာတွေ့ဆုံအပြီးမှာပဲဝန်ကြီးဘလင်ကင်ကအဲ့ဒီလိုပြောတာပါ။
Now that we see the invasion is beginning and Russia has made clear its wholesale rejection.
ရုရှားကကျူးကျော်မှုတွေကိုစတင်လိုက်ပြီးဖြစ်တဲ့အတွက်တန်တမာကြီးနီလာမျိုးကိုသူ့ဘက်ကလုံးဝပယ်ချလိုက်တယ်ဆိုတာရှင်းလင်းလင်းကိုမြင်တွေ့လိုက်ရပါပြီ။ဒါကြောင့်မလို့ခုလိုချိန်မျိုးမှာတွဲဆုံဆွေးနွေးမှုတွေဆက်လုပ်လို့လည်းအသေးပဲရှိမှာမဟုတ်ပါဘူး
။ EU ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒဌာနအကြီးအကဲဂျိုးဆက်ဘော်ရဲကလည်းမော်စကိုကိုအတော်အထိနာစေမဲ့တန်ခတ်ပိတ်ဆို့မှုတစ်တွေချမှတ်လိုက်ကြောင်းကြေညာပါတယ
်။အပြည်ပြည်ဆိုင်ရာဥပဒေကိုချိုးဖောက်ပြီးအချုပ်အခြာအာဏာပိုင်ယူကရိန်းနိုင်ငံရဲ့ပိုင်နယ်နယ်မြေကိုထိပါနိုင်အောင်မဲပေးခဲ့ကြတဲ့ရုရှားဒူးမားလွှတ်တော်အမှတ်352ဦးကိုလည်းတန်ခတ်ပိတ်ဆို့မှုချမှတ်ရမယ်စီရင်နေမှာထည့်လိုက်ပါပြီ။ဥရောပသမဂ္ဂကဒါကိုသဘောတူခဲ့ကြတာပါ
။ရုရှားပါလီမန်ကလည်းရုရှားစစ်တပ်တွေပြည်ပမှာကြည်ကြဲပြတ်ပြတ်လှုပ်ရှားဆောင်ရွက်နေအောင်ခွင့်ပြုလိုက်ပါတယ်။ဂျာဟာအလွန်တရာအရေးပါတဲ့အခိုက်အတန့်ဖြစ်တယ်လို့ပဲယူကရိန်းမှာရှိနေတဲ့ရှေ့မတိုးနောက်မဆုတ်တာအခြေအနေကိုဖျက်ပစ်ဖို့ပူတင်ဘက်ကကြေညာလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဂျာမန်မီရှယ်ဖန်ကသူတည်တီမိုက်ကယ်ကင်မစ်ကအခုလိုသုံးသပ်ပါတယ်
။ For the destruction of that status quo.A very high price.
ယူကရိန်းရဲ့လူမှုရေးနိုင်ငံရေးယက်တီချက်ကိုဖျက်ဆီးပစ်ဖို့ဘာမဆိုပေးရဖို့ပူတင်ကဆန္ဒရှိနေပါတယ်။စစ်ရေးလှုပ်ရှားမှုတွေနဲ့အတူတန်ခတ်ပိတ်ဆို့တာတွေနဲ့သွေးထက်သန်ယူကိစ္စယက်တီလည်းဖြစ်ကောင်းဖြစ်လာနိုင်တယ်ဆိုတာသူသဘောပေါက်ပါတယ
်။အမေရိကန်ကလည်းနေတိုတပ်ဖွဲ့တွေတက်ဆွဲထားရာဥရောပအရှေ့ခြံနိုင်ငံတွေစီစစ်ဖက်တပ်ဖွဲ့ဝင်တွေထပ်ပြီးတော့ဆီလိုမယ်လို့ကြေညာခဲ့ပါတယ်။ကျွန်မနှောင်းလောပါ
။ရ ရုရှားအနေနဲ့အပြည့်အဝဆိုင်ရာဥပဒေတွေကိုချိုးဖောက်ပြီးယူကရိန်းကိုစချူကျော်လာလို့အမေရိကန်ဘက်ကဗန်လုပ်ငန်းတွေနဲ့စအရေးယူလိုက်တဲ့အကြောင်းနှက်လောင်ပြောပြခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လင်းပေးပါမယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးဥကျော်စန်းသားရဲ့မြမရေးသုံးသက်ချက်နောက်ကျန်းမာရေး sorry နောက်ကျန်းမာရေးနောက်အားကစားကဏ္ဍအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုပထမဆုံးတော့ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးကဏ္ဍကိုအရင်ဆုံးပြောပြပေးမှာပါအသက်ရောင်ဘီဘိုးစီဘိုးအကြောင်းပါဒီတစ်ပတ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာအသေးရောင်ယောဂဖြစ်တာစောစောသိဖို့အရေးကြီးတာကြောင့်ဘီပိုးစီပိုးစစ်ဆေးမှုလုပ်ဖို့အရေးပါတာကိုဒေါက်တာသန့်စော်ကပြောပြထားပါတယ်။နောက်ထပ်ရောအသေးရောင်ဖြစ်စေတဲ့ပိုးတွေဘာတွေရှိနေပါလဲဒီအကြောင်းကိုအသေးစိတ်နားဆင်ကြည့်ရှုအောင်ပါပါခင်ဗျာ
။ယောဂဖြစ်ရင်စောစောစစ်စစ်သိရှိကုသနိုင်မှုအတွက် medical checkup ပြုလုပ်တဲ့နေရာမှာအသက်ရောင်သဝဘီဘိုးဆန်းသက်စစ်ဆေးမှုကိုထည့်သွင်းပြုလုပ်ကြလေရှိပါလေ။ medical checkup ပြုလုပ်တဲ့အခါအသက်ရောင်သဝဘီဘိုးသာမကအသက်ရောင်သဝစီဘိုးကိုလည်းထည့်သွင်းဆန်းသက်စစ်ဆေးပေးမယ်ဆိုရင်အကျိုးကျေးဇူးများစေနိုင်မှာဖြစ်တယ်လို့အထွေထွေယောဂအထုကဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။သက်ရောင
်သဝဘိုးဟာဆိုလို့ရှိရင်ဆရာတော်အုပ်စုနှစ်စုခွဲထားတာပေါ့နော်။တခုကအခုဆရာတို့ရှေ့မှာပြောခဲ့တဲ့သက်ရောင်သဝဘီဘိုးနဲ့စီဘိုးကတော့အုပ်စုဖြစ်တယ်။နောက်တော့စုကတော့အသေးအောင်သားဝါ A ဘိုးနဲ့ E ဘိုးဆိုပြီးရှိတယ်။အဲ့တော့လူတွေကအသေးအောင်လဲဆိုရင်အသေးအောင်သားဝါဆိုပြီးတွဲပြီးတော့ဆရာတို့ကမှတ်သားထားလေးရှိတယ်ပေါ့နော်။အဲ့ဒီခါမှာဒီအသေးအောင်အသားဝါတဲ့ဒီအသေးအောင်ယောဂမျိုးစားရတာတော့အသေးအောင်သားဝါ A ဘိုးနဲ့ E ဘိုးကအသေးအောင်သားဝါဖြစ်စေတယ်။ဦးဆရာတို့အသေးကင်ဆာဖြစ်စေတဲ့အသေးအောင်သားဝါ B ဘိုးနဲ့ C ဘိုးကတော့တဲ့အသေးအသားဝါတာမဖြစ်ဘူးတဲ့မျက်စိလည်းမဝါဘူးတဲ့။နော်ခန္ဓာကိုယ်ထဲမှာပိုးရှိနေပြီးတော့အသေးထိခိုက်မှာပဲတည်ကြလာတဲ့အဲ့တော့ဘီဘိုးစီဘိုးရှိတဲ့လူတွေပြောလိုက်ဟာကျွန်တော်ငငယ်တော့အသေးရောက်တော့လည်းမဖြစ်ဘူးဘာဖြစ်လို့ဘီဘိုးရှိနေရလဲဘာလို့စီဘိုးရှိနေရလဲပေါ့နော်အဲ့တော့ဘီဘိုးစီဘိုးရဲ့သဘောသဘာဝကကသူကအသေးထဲမှာနေတယ်အသေးကိုတဖြည်းဖြည်းချင်းထိခိုက်တယ်ချက်ချင်းကြီးရောင်ပြီးအသေးဝါအသားဝါတဲ့စင်တီရောက်အောင်ချက်ချင်းဒုက္ခပေးတဲ့ယောဂပုံမျိုးစားမဟုတ်ဘူးပေါ့ဒါဆိုဘီဘိုးစီဘိုးရှိကြောင်းဆရာတို့ကဒါကြောင့်မလို့သွေးထဲမှာကစစ်ဆေးမှာပဲဆရာတို့ကသိရှိနိုင်ပေါ့နော်ယောဂလက္ခဏာမပြပဲနဲ့သွေးထဲမှာရှိတယ်။ဒါကြောင့်လို့ဆရာတို့က medical check up ဆိုပြီးတော့ယောဂလက္ခဏာမရှိခင်မှာဘယ်ယောဂတွေရှိနေသလဲဆိုတာကိုတိုးတင်းစစ်ဆေးတဲ့ medical check up မှာဆရာတို့ကဘီပိုးနဲ့စီပိုးကအများစုမှာတော့ထည့်သွင်းထားတာရှိပါတယ်။เนาะအဲ့တော့ဒီ medical check up လုပ်တဲ့ဒါမဲ့ဟိုလုပ်လို့ရှိတဲ့လူပေါ့နော်လုပ်တဲ့လူရဲ့ရာဂိုင်နှုန်းကိုဆရာတို့ကတနိုင်ငံလုံးလူဦးရေနဲ့ပြန်ပြီးတော့ကြည့်မယ်ဆိုရင် medical check up လုပ်တဲ့လူကြီးကတော့နေနေပါသေးတယ်ပေါ့နော်တစ်ကတော့ကုန်ကြစိများတာရဲ့တစ်ခုကတော့ဒီ medical check up လုပ်ခြင်းအပြင်ရရှိမဲ့အကျိုးကျေးဇူးတွေကိုသေချာမသိတာပေါ့နော်တကယ်ပြီးပတ်စံရှိရင်တောင်မှအဲ medical check up လုပ်တာတော့ကတွေ့သွားရင်ဒုက္ခပဲနော်မစစ်သေးဘူးငယ်သေးတယ်အဲ့တော့စသည်အပြင်အကြောင်းမျိုးမျိုးနဲ့မစစ်တဲ့သူတွေလည်းရှိတယ်ပေါ့နော်သူတို့ကြတော့အသိပညာရှိလာတယ် medical check up လုပ်တာကောင်းတယ်ဆိုတာသိတယ်တော့သူကလုပ်ပါပေါ့ဒါမဲ့တချို့လလန်းမမီတဲ့သူတွေလည်းရှိနိုင်တယ်ပေါ့နော်ကျန်တဲ့ဆောင်ဝင်နေရေးဦးစားပေးနေရတဲ့ခါမှာဒီစေကုသရေးနဲ့စေကုသရေးအတွက်တော့ဖြစ်မှာပဲခုမယ်ပေါ့။တော့မဖြစ်ခင်တော့ပတ်စံအဲကြိုပြီးတော့မကုန်ခြင်းနဲ့လူအုပ်စုလည်းရှိတယ်ပေါ့နော်။ဆိုတော့သူတို့အတွက်ကိုတော့ဆရာတို့အသိဉာဏ်အသိပညာပေးရမယ်။လိုအပ်လို့ရှိရင်ဆရာတို့ကဒီကုန်ကြဈေးနည်းနည်းနဲ့စစ်ဆေးနိုင်အောင်လို့ဆောင်ရွက်ပေးနိုင်တယ်ဆိုရင်တော့သူတို့အတွက်လည်းအကျိုးများမှာဖြစ်ပါတယ်ပေါ့နော်။
အသေးအောင်တော့ဗီဘိုးကူးဆက်ခံထားရခြင်းမရှိဘူးလို့သိရပြီဆိုရင်ဗီဘိုးကာဝယ်ဆေးထိုးပြီးအချိန်မီကာဝယ်ထားလို့ရပါတယ်။အသေးအောင်တော့စီဘိုးအတွက်ကာဝယ်ဆေးမရှိသေးဘူးဆိုပေမဲ့စီဘိုးကူးဆက်ခံရပြီလို့စောစောစစ်စစ်ဖော်ထုတ်သိရှိနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့နည်းလမ်းတွေရှိတာကြောင့်အကျိုးကျေးဇူးများစေနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗါတယ်
။အသေးအောင်တော့နဲ့ဗီဘိုးနဲ့စီဘိုးကပြန်ချုပ်ပြီးပြောရမယ်ဆိုလို့ရှိရင် medical check up ဒီကျန်းမာရေးစစ်စစ်မှုလုံတိုင်းလုံတိုင်းမှာပါဝင်ရပါမယ်။သူသဖြင့်လူငယ်တွေမှာလည်းပါရပါမယ်။အလုပ်လဲဆိုအသေးအောင်သားဝဘီပိုးမရှိသေးဘူးဆိုရင်ဆရာတို့ကဘီပိုးကာဝယ်ဆေးထိုးဖို့လိုအပ်ပါတယ်အသေးအောင်သားဝစီပိုးတွေးခဲ့လို့ရှိရင်ကုသပျောက်ကင်းနိုင်တဲ့အတွက်အခုချိန်မှာဆရာတို့ကစီပိုးလည်းစစ်ပါလို့ပြောခဲ့လို့ရတယ်ပေါ့နော်တော့လူငယ်တဲ့နော်20တုန်းကဆိုရင်ဆရာတို့ကအသေးအောင်သားဝစီပိုးဆရာတို့ကပျောက်အောင်ကုသလို့မရတဲ့အခါမှာကျတော့စစ်ပြီးတွေးဘာလို့မှလည်းဘာမှလည်းလုံးမရဘူးဆိုပြီးတော့မစစ်ကြတဲ့သူတွေလည်းရှိတယ်တချို့ company medical check up package တွေမှာအသေးအောင်သားဝစီပိုးမပါဘဲနဲ့ဒီဘိုးကိုပဲစစ်တဲ့သူတွေလည်းရှိတယ်ပေါ့နော်ကုမ္ပဏီချို့လည်းရှိတယ်ပေါ့အခုနောက်ပိုင်းမှာတော့မြေသူမဆိုသည် medical check up လုပ်မယ်ဆိုရင် BOC ရောစစ်ဆေးမှုတက်ပါတယ်တွေးခဲ့လို့ရှိရင်လည်းနှစ်ခုလုံးကိုဆက်ပြီးတော့မဆိုးသွားအောင် ုသတဲ့ဤတွေရှိတဲ့အတွက်ကြောင့်မြေသူမစိုးမစစ်ရသေးဘူးဆိုရင်ဘီနက်စီနဲ့စစ်ပါဘီဘိုမရှိဘူးဆိုရင်ကာကွယ်ဆေးထိုးပါစီဘိုမရှိရင်ကိုယ်တွေတဲထိခိုက်မှုအန္တရာယ်နေတယ်ဒါဟုဆက်လက်စောင့်ထေးရမယ်စီဘိုမဝင်အောင်ကာကွယ်တဲ့ဤစစ်တွေကိုဆက်လက်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီတဲရောက်တော့ဘီဘိုစီဘိုနှစ်ခုကြောင်းတော့ကိုယ့်ရဲ့တဲထိခိုက်မှုကာကွယ်သွားနိုင်မှာဖြစ်ပါ
Medical check up ပြုလုပ်တဲ့နေရာမှာအသေးအောင်တော့ဘီပိုးနဲ့စီပိုးတွေကိုထည့်သွင်းစစ်ဆေးခြင်းအပြင်အကျိုးကျေးဇူးများစေနိုင်မှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါတာတာတန်းဆောင်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်မှာအခုတော့ဦးကျော်စန်းသားရဲ့မြန်မာရေးသုံးသက်ချက်ပါမကြသေးမီကမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆွေးနွေးပွဲတွေကိုစစ်ကောင်စီဘက်ကရောအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကပါရှေ့စဉ်နောက်စဉ်လှုပ်ခဲ့ကြပါတယ်ပြည်သူတွေလိုလားတောင်းတနေကြတဲ့ဒီကိစ္စမှာဘယ်ဘက်ကပို့ပြီးလက်တွေ့ခီးပေါက်နိုင်ပါလဲမြမရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသာဆွေးနွေးထားပါတယ်ခင်ဗျာ
ဦးရဲထွန်းခင်ဗျာမကြသည့်35မိနစ်မြောက်ပြည်ထောင်စုနေ့မှာစစ်ကောင်စီကသာဝရငင်းညာရေးပနာမဆွေးနွေးပွဲဆွေးတော်ဆီစဉ်ခဲ့ပါတယ်ဒါမှအဲ့ဒီ twin west အဖျားရှူသွားတယ်လို့စပြီးတော့ပြောရရင်မှန်မလားခင်ဗျာ
အဲ့ဒီလိုပဲပြောရမှာပေါ့လေဘာဖြစ်လို့လဲဆိုတော့ပြည်အောင်စုနေ့ဒီ55နှစ်မြောက်ခန္ဓာမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးကိုဖိတ်ကြားပြီးတဲ့အခါကျတော့ဒီကြိုတင်ပြီးတော့တတ်မှတ်ချက်မပါဘဲနဲ့အဲငြိမ်းချမ်းရေးအတွက်ဆွေးနွေးကြမယ်လို့ဖိတ်ခေါ်လိုက်တဲ့အခါအဲဒီတက်တက်ကြွကြွနဲ့အလာတဲ့အေးကိုပေါ့နော်တိုင်းသားလက်နက်ကိုင်ဖွဲ့စည်းကတိတ်ပြီးတော့မရှိသလောက်ဖြစ်တာပေါ့ဟိုဒီဆွတ်လိုက်တဲ့ပုံကူများကလည်းဒုတိယအဆင့်တတိယအဆင့်အဲ့လိုပုံကူတွေပဲဖြစ်တော့ပြောင်စုနေခန္ဓာပြီးတော့ဆွေးနွေးတဲ့ဆွေးနွေးပွဲမှာလည်းဆွေးနွေးပွဲဖြစ်တယ်ဆိုတော့ဖြစ်သဘောလောက်ပဲတွေ့ရတယ်အဲဆိုတော့ဒီဟာမျှော်မှန်းသလောက်သူတို့ထင်ထားသလောက်ဒီမအောင်မြင်ဘူးလို့ဖျားရှူသွားတယ်လို့ပြောမယ်ဆိုရင်ပြောနိုင်ပါတယ်ဗျ
တကယ်တော့တင်မှန်တဲ့ Federal ပြည်ထောင်စုပေါ်ထွန်းရေးဆိုတာဟာမြန်မာနိုင်ငံအတွက်သိအရေးကြီးတဲ့ကိစ္စပါဒီကိစ္စမဖြစ်နိုင်သမျှ Democracy ထွန်းကားရေးဆိုတာလည်းဖြစ်ဖို့လွယ်လိမ့်မယ်မဟုတ်ပါဘူးဆိုတော့စစ်ကောင်စီကလည်းပဲစစ်ကောင်စီလို့ခေါ်စစ်အနာမသိခင်တို့ကစစ်တပ်မတော်လို့ပဲခေါ်သူတို့ကလည်းပဲဒီကိစ္စကိုတကယ်ဖြစ်အောင်လုပ်ပါမယ်လို့ရင်ငယ်တဲ့ကပြောလာခဲ့ပါတယ်တစ်ဖက်မှာလည်းပဲအရသာအစိုးရဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နောက်တိုင်းရင်းသားတွေကလည်းပဲဒီဟာဝဲအဓိကပြောနေတော့ဒီ topics ဒီအကြောင်းဟာအင်မတန်လူကြိုက်များတဲ့လူတိုင်းလူကျင်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခုစစ်ကောင်စီကခေါ်ယူလိုက်တဲ့ကိစ္စမှာအပြားရှုသွားရတာဘာကြောင့်လဲသူတို့ခေါ်ယူခဲ့တာအချိန်ကမှားနေသလားသူတို့ရဲ့တကယ်စစ်မှန်တဲ့စေတနာဆန္ဒကိုရှိရလားဒါတွေကိုသဘောမပေါက်ကြတာလားဘယ်လိုကြောင့်လို့ကျွန်တော်သုံးသပ်ကြမှာခင်ဗျာ
ဒီအဓိကအဖြစ်တော့အခုလက်တွေ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအကြောင်းလို့ထင်ပါတယ်အဲဒီအခုအခြေအနေကပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတရားကခေါ်တဲ့အစည်းအဝေးမျိုးမဟုတ်ဘူးခေတ္တယာယီအာဏာထိန်းထားတဲ့စစ်ကောင်စီကခေါ်တဲ့အစည်းအဝေးဖြစ်နေတယ်နောက်တစ်ခုကအရင်ဒီမတိုင်ခင်ကာလမှာကလည်းဦးသိန်းစိန်အစိုးရလက်ထက် NLD အစိုးရလက်ထက်အစိုးရလက်ထက်နှစ်ခုလုံးမှာလည်းထောက်ရငင်းညာရေးရဖို့အတွက်ဆိုပြီးတော့အဲဒီအစည်းအဝေးတွေလုပ်ခဲ့တာရှိတယ်ပေါ့နော်အဲ့ဓာတွေမှာသူတို့တက်ရောက်ပြီးဆွေးနွေးကြတဲ့အခါမှာ NCA လမ်းကြောင်းအတိုင်းဒီသွားဖို့ဆိုပြီးတော့အခြေခံအားဖြင့်တော့ frame ရှိပြီးထားပြီးသားပေါ့လမ်းကြောင်းရှိထားပြီးသားဆိုတော့ဒီစစ်ကောင်စီကအခုဒီတစ်ခေါက်ခေါ်လိုက်တဲ့အခါမှာဘာမှကြိုတင်သတ်မှတ်ချက်မထားဘဲနဲ့ဆွေးနွေးနိုင်ကြပါတယ်လို့ပြောပေမဲ့တကယ်သူတို့ဒီဆွေးနွေးတဲ့အခါမှာ NCA လက်မှတ်ထိုးထားပြီး NCA လမ်းကြောင်းအတိုင်းဘယ်လိုဆက်လျှောက်ကြမလဲဆိုတာကိုပဲပြောတာသတိထားလိုက်မိတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေဘက်ကကြတော့လဲနည်းနည်းတော့စိတ်ပြက်သွားလိမ့်မယ်လို့ထင်တယ
် NCA လမ်းကြောင်းကိုဘဝင်မကြတာလဲပါတယ်တိုင်းသားအဖွဲ့အစည်းတွေဘက်ကတချိန်တည်းမှာပဲစစ်ကောင်စီရဲ့ရည်တည်မှုစစ်ကောင်စီကိုဘဝင်မကြတာလဲပါတယ်ပေါ့လေအဲ့ဒီနှစ်ချက်လို့ပြောမှာပေါ့နော
်မှန်ပါတယ်ဗျမှန်ပါတယ်ဗျဟု
တ်ကဲ့အဲ့တော့ကျွန်တော်နောက်ချက်တစ်ဖက်ကိုပြန်ပြီးစဉ်းစားရအောင်တကယ်တော့ဒီကိစ္စဟာလူတိုင်းလူချင်းမိမဲ့အင်မတန်ခက်ခဲတဲ့ကိစ္စဖြစ်နေပါတယ်မြန်မာနိုင်ငံရေးမှာ ဆိုတော့အခြားတစ်ဖက်မှာလည်းပဲအခုလူတွေကစဉ်းစားကြတယ်အနာသိန်းနာကိုဖိဆန်ကြတဲ့ PDF ရပ်ဖက်ပြည်သူကာကွယ်ရေးအဖွဲ့တွေနဲ့ဒါတိုင်းနာအင်အားစုတွေဟာပုံမစည်းလုံးညီညွတ်သွားတယ်လို့စဉ်းစားကြပါတယ်ဒါပြည်မကထွက်လာတဲ့လူငယ်တွေမျိုးဆက်သစ်တွေဟာလည်းပဲတိုင်းသားအဖွဲ့တွေကိုအောက်ကိုပြီးတော့ဒါလက်နက်ကိုင်အနာဖိဆန်ရေးတော်လှန်ရေးကိုသူတို့လုပ်နေကြတယ်ဆိုတော့ပထမဆုံးကျွန်တော်သူတို့ဘက်ကလုပ်နေတဲ့ပြည်ထောင်စုညီညွတ်ရေးကိုမကြောက်ရင်အခုလက်ရှိအခြေအနေမှာတိုင်းသားတွေနဲ့ပြည်မကမျိုးဆက်သစ်တွေနဲ့စည်းလုံးညီညွတ်မှုပုံမခိုင်မာလာတဲ့ဆိုတဲ့အမြင်ကိုဦးရထွန်းလက်ခံလာတာမှန်သလား
မှန်ပါတယ်ဗျအတိုင်းတာတစ်ခုအထီကတော့ဒီမကပမာပေါ့နော်ပမာအလူငယ်တွေမျိုးဆက်တွေနဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာတိုင်းသားတွေရဲ့ခံစားချက်နဲ့ပတ်သက်လို့ရှင်အရင်တစ်လျှောက်လုံးကပြိတ်ပြီးတော့နားမလဲဖြစ်ခဲ့ရတာနေပြီးတော့အခုကတော့ပို့ပြီးတော့ဒီကိုယ်လက်တွေ့ရင်ဆိုင်ရတဲ့အခက်အခဲတွေတော့ဖိနှိပ်ခံရမှုတွေကြောင့်ပို့ပြီးတော့နားလည်မှုရှိသွားတယ်တော့အပြန်အလှန်ကိုကြီးပြတဲ့အခါကျတော့အတူတကွဆန့်ကျင်တိုက်ခိုက်ကြတယ်ဆိုတော့အဲ့အစ်စ်နေအချိပါရောက်လာတာကိုတွေ့ရတယ်။သို့တော်လည်းတချို့သောတိုင်းသားအလန့်ကန်အဖွဲ့အစည်းတွေနဲ့ကြားမှာတော့အဲ့လောက်ထိဒီဖြစ်မလာတာကိုလည်းတွေ့ရတယ်။ပြောချင်တာကတော့တိုင်းသားလက်နက်ကန်အဖွဲ့အစည်းအားလုံးနဲ့ဒီမကလူငယ်မျိုးဆက်တစ်တွေကြားတဲ့ကနိုင်ငံရေးအမြင်ကအားလုံးသွားပြီးတော့ဒီစီလုံးညီညွတ်တူညီကြတာတော့မဟုတ်ဘူးတချို့နေရာတွေပေါ့အထူးသဖြင့်တော့အခုဒီရနက်ကန်ပြည်ပကပြင်းထန်နေတဲ့အဲ KNU နယ်မြေတို့ဒရင်နီတရားပြည်နယ်တို့နောက် KIA နဲ့ဆက်ဆက်တဲ့နယ်မြေတွေချင်းပြည်နယ်တွေမှာနော်သခိုင်းတို့အလားမကွေးတို့အိုက်ဒေသတွေမှာဆိုလို့ရှိရင်ဒီတိုင်းသားလက်နက်ကန်အဖွဲ့အစည်းတွေရဲ့ကူညီမှုနဲ့ဒီမကလူငယ်တွေရဲ့ PDF တွေရဲ့တော်လှန်တိုက်ခိုက်မှုတွေကရှင်းတမ်းနေရတာဖြစ်တယ်သူတို့ ਨੇ ချိတ်ဆက်ထားနိုင်တဲ့နေရာတွေကအဲနည်းနည်းပို့ပြီးတော့ဒီလှုပ်ရှားမှုတွေအားကောင်းတယ်ဆိုတာကိုတွေ့ရပါတယ်ဗျ
ဟုတ်ကဲ့နောက်ကျွန်တော်ဒီမေးချင်တာ NUCC ပြည်သူ့လွှတ်တော်ကုစားပြုကော်မတီကဒါဖွဲ့စည်းထားတဲ့အဖွဲ့အစည်းပေါ့လေအဲ့ဒီဖွဲ့စည်းရလည်းပဲဖက်ဒရယ်ပြည်ညင်ပါညာရေးဆွဲမယ်ဆက်တဲ့ဖြစ်ပေါ့ဗျာသူတို့ဘက်ကလည်းပဲတက်တက်ကြောကြောလှုပ်ရှားနေကြပါတယ်ဒီကိစ္စမှာအစည်းအဝေးကတော့ထားပါတော့အဲ့တော့သူတို့ရဲ့လှုပ်ရှားမှုအထက်မှာတိုင်းသားအင်အားစုတော်တော်များများတက်ရောက်ကြတယ်ဆိုပြီးတော့သူတို့ပြောကြပါတယ်ဆိုတော့သူတို့ဘက်ကလှုပ်ရှားမှုကိုရောစစ်ကောင်စီဘက်ကလှုပ်ရှားမှုနဲ့စာရင်ဘယ်လိုတွေးရပါသခင်ပို့ပြီးတော့ခြေတန်းရောက်နေသလားပို့ပြီးအလားလားကောင်းနေလို့ပြောမလားအ
ဲသူတို့ NUCC ပေါ့ဒီအမျိုးသားညီညွတ်ရေးအတိုင်းပင်ခံကော်မတီလားကောင်စီလားမသိအဲဒီအဖွဲ့ကတော့သူတို့ဖွဲ့စည်းတဲ့အခါမှာအဖွဲ့ပေါင်း33ခွဲနဲ့ဖွဲ့စည်းတယ်လို့ပြောတယ်အမျိုးသားအနေနဲ့ကတော့5မျိုးပေါ့လေအဲ့ဒီတည်းမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနောက် CRPH လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေပြည်နယ်နဲ့တိုင်းဒေသကြီးတွေကအဲဒီ CSO တွေအဲ CDM လုပ်တဲ့ဝန်ထမ်းတွေစသဖြင့်ပေါ့လေအဲ့ဒါလို့အမျိုးသား5မျိုးနဲ့ဖွဲ့စည်းထားတယ်လို့ဟိုဆိုတယ်အဲ့ဒီထဲမှာအရေးကြီးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါဝင်မှုကိုဟိုဒီတရင်နောက်ကမေးလိုက်တဲ့အခါမှာချစ်ဖွဲ့လောက်ပါတယ်လို့ဆိုပေမဲ့နာမည်အတိအကျနဲ့ပါတာက3ဖွဲ့ပဲရှိတယ်။ KNU ရဲ့ KRNI ရဲ့နောက်တစ်ခါ CNF ရဲ့ပေါ့လေ
။
ဒါနဲ့ဖွဲ့အစည်းတွေကတော့ဒီနဲ့ညီညွတ်ရေးအတိုင်းအမင်းကောင်စီအနေနဲ့တက်ကြတာအဲ့လိုမျိုးတွေလည်းတွေ့ရတယ်။နေမီဒေတာအခြေအနေပထွေအနေထားကြောင်းမလို့ဒုစာကိုပုံမြင်လင်းလင်းကြောပြလို့မရဘူးဆိုပြီးတော့ပြောတာလည်းရှိတယ်ဆိုတော့ဟိုခမ်းမန်းကြည့်ရတာကပုံမြင်လင်းလင်းပူပေါင်းပါဝင်တယ်ဆိုတာမျိုးမကြင်ညာကြပဲနဲ့အဲဒီပုံကိုယ်တွေလွတ်ကြတဲ့အခါမှာလည်းခုနပြောသလိုဒုတိယဒဏ်အဆင့်တတိယဒဏ်အဆင့်ပုံကိုယ်တွေနဲ့တက်ရောက်ပြီးတဲ့အခါကျတော့ဆွေးနွေးပွဲကိုတက်တယ်လို့ကျွန်တော်ယူဆတယ်အဲ့တော့အဲ့ဒီအခြေအနေကိုခမ်းမန်းကြည့်လိုက်တော့အမ်NUCC မှာရောနာဇာကလုပ်တဲ့ငញ្ញိုင်းဆွေးနွေးပွဲတွေမှာရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကတက်တက်ကြွကြွနဲ့တက်တက်သားသားပူပေါင်းပါဝင်တာဆိုတာတော့မတွေ့ရဘူးဆိုတော့ဒါကအခြေအနေကိုနိုင်ငံရေးအခြေအနေကိုစောင့်ကြည့်နေတယ်လို့ယူဆတယ
်စစ်အာဏာရှင်နဲ့ဆွေးနွေးရတာတဲ့ ပြည်သူလူထုရွေးကောက်တင်မြောက်ထားတဲ့အစိုးရနဲ့ဆွေးနွေးရတာပိုကောင်းတာပေါ့ဗျာဒါကတော့ပုံပြီးထျောက်မှုရှိရဲဆိုတာသူတို့လည်းသိကြမှာပါဒါပေမဲ့ NLD ကပုဂ္ဂိုလ်တချို့ကတိုင်းရင်းသားပါတီတို့တိုင်းရင်းသားပါတီတို့အစည်းအဝေးမပြုနိုင်ဘူးသူတို့ဒေသရင်းပါတီတို့ပါခေါ်မယ်အဲကျွန်တော်စီမလဲပဲတိုင်းရင်းသားတွေပါတာပဲဆိုတာပြောခဲ့တာကိုဥယျာဉ်ထုံးလင်းမှတ်မိမယ်ထင်ပါတယ်အဲ့ဒါဆိုတော့အဲ့လိုသဘောထားမျိုးကြောင့်တိုင်းရင်းသားတွေတချို့ကအမြင်မကြည့်ခဲ့တာလည်းတွေ့ရတယ်ဆိုတော့အခု NUCC ရဲ့လူရဟာ NLD ရဲ့သဘောထားတဲ့တိုင်းရင်းသားတွေလက်ခံနိုင်တဲ့အခြေအနေကိုပိုရောက်လာမယ်လို့များထင်ပါလားပိုရောက်လာနိုင်ပြီလား
ဟုတ်ကဲ့ဦးတော်သန္တာပြောတဲ့ဥစ္စာကိုကျွန်တော်သတိထားမိပါတယ်ဒီပြဿနာကတော့ရှိတယ်အဲ့တော့အခုဆွေးနွေးပွဲမှာလည်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကတက်တဲ့ကိုယ်စားလှယ်ကအဲ့ဒီကိစ္စကိုဟိုတကြုံတစပြောသွားတာရှိတယ်ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းဒီအနေနဲ့ကလည်းတန်တရားတော့ရှိတာပေါ့နော်တန်တရားရှိတယ်ဘယ်လောက်ထိဒီဖက်ဒရယ်စနစ်ကိုကျွန်တော်တို့လုပ်နိုင်ပါလဲဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါကျွန်တော်အနေနဲ့တော့ဟိုခုနကဦးတော်သန္တာပြောတဲ့အချက်လက်နဲ့ဆက်စပ်ပြီးတော့အဲဒါကလည်းအချက်တစ်ချက်လို့မြင်ပါတယ်မလုပ်နိုင်သေးတာကလို့လုံနေတဲ့တော်လန်ရေးရဲ့အလားအလာပေါ့နော်အောင်ပွဲရနိုင်မှာတေချာရဲ့လားဆိုတဲ့ဟာပေါ့အဲအဲ့ဒီအပေါ်မှာတော့အဓိကတည်လိမ့်မယ်လို့ထင်တယ်အဲ့တော့အောင်ပွဲရဖို့တေချာလေးလေးသူတို့ပေါင်းစပ်မှုနော်ပူးပေါင်းမှုကပို့ပြီးတော့အဲဒီကြက်တက်တာတာဖြစ်လာလေးလေးဖြစ်လာလိမ့်မယ်လို့ယူဆပါတယ
်ဖက်ဒရယ်ရေးစကောင်စီနဲ့ NUG တို့ပြိုင်နေကြကြောင်းဥကျော်စံတာရဲ့မြမအရေးသုံးသက်ချက်ပါအခုဆက်ပြီးတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါအခုတစ်ပတ်အားကစားကဏ္ဍမှာတော့စင်ကာပူနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကကွယ်လွန်သွားခဲ့တဲ့တချင်ကအာရှရဲ့အဆင့်တစ်ဂေါက်သီးသမားနဲ့အေရှန်တူဝါဂေါက်သီးပြိုင်ပွဲတွေရဲ့ဥက္ကဋ္ဌဦးကြည်လဟန်ရဲ့အကြောင်းတွေကိုကိုရနိုင်ကစူးစီးပြောပြထားပါတယ်ခင်ဗျာ
အာရှကောက်သီးပြိုင်ပွဲတွေမှာတချိန်ကနံပါတ်1ကစားသမားဖြစ်ခဲ့တဲ့မြန်မာနိုင်ငံကနံပါတ်ကြီးကောက်သီးသမားကြည်လာဟန်ကွယ်လွန်သွားပြီဖြစ်ပါတယ်။ဦးကြည်လာဟန်ဟာစင်ကာပူနိုင်ငံမှာဖေဖော်ဝါရီ16ရက်နေ့စနေနေ့ကဒေသစံတော်ချိန်3နာရီခွဲလောက်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူဟာကင်ဆာရောဂါကိုကုသနေရင်းနဲ့တခြားနောက်ဆက်တွဲကျန်းမာရေးပြဿနာတွေနဲ့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကွယ်လွန်ချိန်မှာတော့သူဟာအသက်62နှစ်ရှိဖြစ်ပါတယ်။1980နဲ့80အပြည့်လိုနှစ်တွေအတွင်းမြန်မာနိုင်ငံကထွက်ပေါ်ခဲ့တဲ့နာမည်ကြီးကောက်သီးသမားတွေထဲမှာကြည်လာဟန်လည်းတဦးပါဝင်ဖြစ်ပြီးတော့အဲ့ဒီအချိန်ကမြအေးမောင်ပြုံးနေဝမြင့်ဇော်မိုးနဲ့ကြည်လာဟန်တို့ဟာမြန်မာကောက်သီးလောကရဲ့နာမည်ကြီးအကျော်မော်တွေဖြစ်ကြပါတယ်။ဒီထဲမှာအထူးထူးခြားခြားကြည်လာဟန်ကတော့ကျေးဇာကောက်သီးသမားအဖြစ်နဲ့ပရိုလိုင်းကိုပြောင်းပြီးပြည်ပမှာထွက်ကစားတဲ့သူတစ်ယောက်လည်းဖြစ်ပါတယ်။ရှင်းတော်အာရှနဲ့အာရှအပါဝင်နိုင်ငံကပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အာရှပြိုင်ပွဲတွေမှာတော့အောင်မြင်မှုတွေရခဲ့သူဖြစ်ပါတယ်1980ပြည်လုံးနှစ်တွေအတွင်းဥရောပနဲ့ဩစတြေးလျဘက်ကပြိုင်ပွဲတွေမှာအာရှကကစားတဲ့သူဆိုလို့အဲ့ဒီအချိန်ကကြည်လာဟန်တယောက်တည်းရှိခဲ့တာဖြစ်ပါတယ်ကြည်သာကစားသမားအဖြစ်နဲ့ကမ္ဘာတဝန်းကပြိုင်ပွဲတွေကိုဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အချိန်အတော်များများကိုတော့အာရှနဲ့ဩစတြေးလျကပြိုင်ပွဲတွေမှာကစားခဲ့တာဖြစ်ပါတယ်1980ကနေ2004ခုနှစ်အထိကောက်သီးကစားသမားအဖြစ်နဲ့ပြိုင်ပွဲတွေဝင်ကစားခဲ့ပြီးမြန်မာနိုင်ငံအတွက်လည်းခေါက်သီးကပဖလားလို့ဆိုရမယ်နိုင်ငံလိုက်ပြိုင်ပွဲမှာ၅ချိန်ကိုစားပြုပြီးတော့ကစားခဲ့သူဖြစ်ပါတယ်ကြီးသားကစားသမားတယောက်အဖြစ်နဲ့25နှစ်ကြာကစားခဲ့တဲ့ကာလအတွင်းမှာတော့သူဟာအရှိတောင်အာရှနဲ့အာရှကနိုင်ငံကပြိုင်ပွဲတွေမှာ12ချိန်ဘူဆွဲခဲ့ပါတယ်ဒီထဲမှာအထင်ရှားဆုံးအောင်မြင်မှုကတော့1994ခုနှစ်စင်ကာပူ Open မှာဘူဆွဲခဲ့တာနဲ့1996ခုနှစ်က Volvo China Open ကိုဘူဆွဲတာတွေဖြစ်ပါတယ်ကြည်လာဟန်1996ခုနှစ်က Volvo China Open ကိုဘူဆွဲပြီးတဲ့နောက်မှာတော့အာရှမှာနံပါတ်1ကစားသမားဖြစ်လာခဲ့ပါတယ်။စင်ကာပူ Open ကိုကြည်လာဟန်အပြင်မြန်မာနိုင်ငံသားတွေကနောက်ထပ်အနိုင်ရဘူးတဲ့သူတွေကတော့မြာအေးနဲ့ဇော်မိုးတို့ဖြစ်ပြီးတော့မြာအေးက1981ခုနှစ်နဲ့ဇော်မိုးက1998မှာအနိုင်ရခဲ့တာပါ။2000ခုနှစ်ကတော့ကြည်လာဟန်ဟာကမ္ဘာကျော် St Andrew's Queen မှာကျင်းပခဲ့တဲ့ British Open ဂေါက်သီးပြိုင်ပွဲနဲ့ Spain နိုင်ငံမှာကျင်းပခဲ့တဲ့ WGC World Golf Championship ပြိုင်ပွဲတွေကိုဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့ပါတယ်။ WGC ပြိုင်ပွဲမှာတော့၄ရက်လုံးကစားခွင့်ရခဲ့ပြီးမြဲ British Open မှာတော့၂ရက်ပဲကစားလိုက်ရပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရပါတယ်။အ ဲ့ဒီအချိန်က Saint Andrew's Square မှာပထမဆုံးရိုက်ရတဲ့ရိုက်ချက်နဲ့ထိုင်းနိုင်ငံဘန်ကောက်မြို့က Johnny Walker Classic ကောက်တီပြိုင်ပွဲမှာကဘာကျော် Tiger Woods နဲ့အတူတွဲပြီးတော့ပထမဆုံးရိုက်ရတဲ့ရိုက်ချက်တွေကသူ့ရဲ့ကစားသမားတက်တန်းတစ်လျှောက်မှာစိတ်အလုံရှားဆုံးအချိန်တွေဖြစ်ခဲ့တယ်လို့မနစ်က The Golf House နဲ့ Interview မှာပြောခဲ့ပါတယ်2004ခုနှစ်မှာတော့သူကပြိုင်ပွဲတွေကစားတာကနေအားယူပြီးတဲ့နောက် 2006 မှာသူက Asian Tour ပြိုင်ပွဲတွေရဲ့ဥက္ကဋ္ဌဖြစ်လာခဲ့ပါတယ်ဒါကတော့သူ့အတွက်ကောက်တီသမားတယောက်အနေနဲ့အကြီးမားဆုံးအောင်မြင်မှုလို့ဆိုရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဂျီလာဟန်ဟာသူဥက္ကဋ္ဌဖြစ်တဲ့တာဝန်ယူခဲ့တဲ့အချိန်တွင်အာရှပြိုင်ပွဲတွေကိုကမ္ဘာအဆင့်မီလာအောင်ကမ္ဘာအဆင့်ကိုတိုးနိုင်အောင်လုပ်နိုင်ခဲ့ပြီးတော့ကမ္ဘာကျော်ကောက်တီသမားတွေအတော်များများဟာလည်းအေရှန်တိုးပြိုင်ပွဲတွေကိုနောက်ပိုင်းမှာအတော်လေးဝင်ပြိုင်လာခဲ့ကြတာဖြစ်ပါတယ်။ဂျီလာဟန်ကွယ်လွန်သွားတဲ့ပုံမှာအေရှန်တိုးပြိုင်ပွဲတွေကလည်းဝန်ထဲကြောင်းပြောကြားထားပြီးတော့အခုလိုဂျီလာဟန်ကိုဆုံးရှုံးလိုက်ရတာဟာအာရှရဲ့အကောင်းဆုံးကောက်တီသမားတွေထဲကတယောက်ကိုဆုံးရှုံးလိုက်ရတာဖြစ်သလိုအာရှကောက်တီလောကရဲ့အကောင်းဆုံးဦးဆောင်သူတွေထဲကတယောက်ကိုဆုံးရှုံးလိုက်ရတာဖြစ်တယ်လို့လည်းလက်ရှိအေရှန်တိုးပြိုင်ပွဲတွေရဲ့အမှုဆောင်အရာရှိချုပ်ကိုချိုမင်းသက်ကပြောပါတယ်။ဒါပြင်တစ်ချိန်ကဥရောပ Ryder Cup အသင်းရဲ့အသင်းကောင်းဆောင်ဟောင်းသောမတ်ဗျော်ကလည်းဂျီလာဟန်ကွယ်လွန်သွားတာဟာအလွန်ပဲစိတ်မကောင်းစရာသတင်းဖြစ်ပြီးတော့ဂျီလာဟန်ရဲ့ခင်မင်းစရာကောင်းပုံတွေဂျီလာဟန်နဲ့အတူကောက်တီအကြောင်းတွေပြောဆိုဆွေးနွေးခဲ့တာတွေကိုအမြဲတရားနေမှာဖြစ်ကြောင်းအခုလိုကွယ်လွန်သွားတာဟာတိတ်ကိုစောလွန်ပြီးတော့ငိမ့်ချမ်းစွာအနားယူပါတော့တငယ်ချင်းဆိုပြီးတော့သူ့ရဲ့ Twitter မှာရေးထားပါတယ်။ဒါပြင်ဥရောပ PGA Tour ကောက်တီပြိုင်ပွဲတွေရဲ့အမှုဆောင်အရာရှိချုပ် Keith Pelley ကလည်းဂျီလာဟန်ဟာကျွန်တော်တို့ကောက်တီလောကအတွက်အများကြီးအကျိုးပြုနိုင်ခဲ့တဲ့သူတစ်ယောက်ဖြစ်သလိုမိတ်ဆွေကောင်းတစ်ယောက်လည်းဖြစ်ပြီးသူ့ကိုဆုံးရှုံးလိုက်ရတဲ့အတွက်ကျွန်တော်တို့အလွန်ပဲဝမ်းနည်းမိတယ်ဆိုပြီးတော့ဥရောပ PGA Tour အဖွဲ့ကစားပြောကြားထားပါတယ်။ဂျီလာဟန်ဆယ်နှစ်သားကလေးကကြီးစားကောက်တီသမားတယောက်ဖြစ်ချင်ခဲ့သူဖြစ်ပြီးတော့လူငယ်လေးကိုလည်းကောက်တီကစားတာကိုဖွံ့ဖြိုးတိုးတက်စေချင်သူဖြစ်ပါတယ်။အေရှန်တိုးကောက်တီပြိုင်ပွဲတွေကတော့ဦးဂျီလာဟန်ရဲ့ကျိုးပန်းဆောင်ရွက်မှုတွေကိုဂုဏ်ပြုတဲ့အနေနဲ့လူငယ်ကစားသမားတွေနဲ့အာရှကောက်တီပြိုင်ပွဲတွေကိုဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့ရည်ရွယ်ပြီးတော့ Future Championship Award ဆိုတဲ့ပြိုင်ပွဲကိုလည်းလှူဆောင်သွားမှာဖြစ်တယ်ဆိုတာပြောကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်။
အာရှချောမြန်မာကောက်တီသမားကြီးဆုံရှုံလိုက်ရတဲ့အကြောင်းကိုရနေရဲ့အားကစားခဏမှာပြောပြခဲ့တာပါအခုလိုပတ်စင်ခဏတွေပြီးမှတော့ VOA American တန်းရဲ့ဗိုလ်ရုညနောက်ဆုံးရထိတ်တန့်ရသတင်းအချင်းချက်ကိုကျွန်တော်ကပဲဆက်ပြောပြပါမယ်ခင်ဗျာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကသူ့ရဲ့တရားစွဲဆိုနိုင်ခွင့်ကိုဒီနေ့လျှောက်ထားလိုက်ပါတယ်တနင်္လာနေ့တုန်းကတော့မြန်မာနိုင်ငံဘက်ကအဖွဲ့ကောင်းဆောင်ဦးကိုကိုလိုင်းနဲ့ရှေ့နေတွေကအခုလိုတရားစွဲခွင့်လုံးဝမရှိပါဘူးလို့ခြေပခဲ့ကြတာပါဒီလိုခြေပရမှာမြန်မာဘက်ကအချက်လေးချက်နဲ့ပြောပြခဲ့ရမှာတစ်ချက်ကတော့ဂမ်ဘီယာဟာအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ OIC ကိုစားတရားစွဲတာဖြစ်ပြီး OIC ဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူစာချုပ်မှာလက်မှတ်ရေးမထိုးထားပါဘူးလို့ဆိုတဲ့အချက်လို့ဦးကိုကိုလိုင်းက VOA ကိုပြောခဲ့ပါတယ်ခင်ဗျာမြန်မာကက်သလစ်ဖုန်းတော်ကြီးနှစ်ပါးအဖမ်းခံရတယ်လို့အရှကက်သလစ်သတင်းဌာနကသတင်းထုတ်ပြန်လိုက်ပါတယ်အဖမ်းခံရတဲ့ဖုန်းတော်ကြီးနှစ်ပါးကတော့ Saint Therese Little Way Mission ဖွဲ့က John Bosco နဲ့ John Paul Lowe တို့ဖြစ်ကြပါတယ်သူတို့ဟာရှမ်းပြည်ကဥယျာဉ်စွန့်ခွာထွက်ပြေးနေကြသူတွေကိုအကူအညီပေးဖို့ရှမ်းပြည်ကိုအသွားလမ်းကစစ်ဆေးခဲ့မှာ Ferrari 23ရဲ့နေကအဖမ်းခံခဲ့ရကြတာဖြစ်ပါတယ်ခင်ဗျာဂျပန်နဲ့ Australia နိုင်ငံတို့က American နဲ့တခြားနိုင်ငံတွေလိုပဲ Russia ပေါ်ပိတ်ဆို့အရေးယူလိုက်ကြပါတယ်ရုရှားကယူကရိန်းကိုလုံးဝအပြည့်စုံကျူးကျော်တိုက်ခိုက်လာတော့မယ်ဆိုတာကိုလို့ရတွေတိုင်းကပြနေတယ်လို့ NATO အထွေထွေမှုချုပ်ကလည်းပြောလိုက်ပါတယ်ရုရှားလွှတ်တော်ကသမ္မတပူတင်ကိုနိုင်ငံခြားမှာတပ်တွေသုံးပြုခွင့်ကိုအင်ကာနီကပေးလိုက်ပါတယ်အဲ့ဒီနောက်မှာတော့ခွဲထွက်သမားတွေကတီးခြားနိုင်ငံဖြစ်ချညာလိုက်တဲ့ယူကရိန်းရဲ့ပြည်နယ်နှစ်ခုတည်းကိုရုရှားတင်ကားတွေဝင်ရောက်သွားခဲ့ကြပါတယ်ခင်ဗျာယူကရိန်းချက်တဲပေါ်အခုလိုဒီစိုးရိမ်ကြောက်လန့်သွားအောင်အမေရိကန်ကဖန်တီးနေတယ်လို့လည်းတရုတ်ကပြန်ဆွဆွဲလိုက်ပါတယ်ရုရှားပေါ်ပိတ်ဆို့အရေးယူတာကိုလည်းတရုတ်ကဆန့်ကျင်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟွာချောင်ရင်းကဗိုလ်ထုနေကပြောလိုက်ပါတယ်တစ်ချောင်းလုံးပြောလာတဲ့တရုတ်ရဲ့ရည်တည်ချက်ကိုပြန်ကောက်တဲ့သဘောပါလို့လည်းသူကဆက်ပြောခဲ့ပါတယ်တကယ်တော့ရုရှားကယူကရိန်းနေဆက်မှာတက်တွေချရတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကယူကရိန်းကိုလက်နက်တွေပို့ပြီးတော့တင်းမာမှုကိုပို့ပြီးကြီးထွားစေတယ်လို့လည်းသူကပြောခဲ့ပါတယ်ခင်ဗျာဗိုလ်ရုညအတွက်သတင်းအစီအစဉ်တွေကတော့ဒီမှာပြီးဆုံးပါပြီဒီညအတွက်ထုတ်လို့ရေးမှုကမဆူမွန်ဖြစ်ပါတယ် စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီနေ့ရရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။တောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းကြပါစေ။ကောင်းကောင်းလဲအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.